Welcome to the Voice America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American တိုင်းရဲ့2023ခုနှစ်နိုဝင်ဘာလ3ရက်တောက်ကြညာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။ Flight Meter 1925 32အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းထုတ်လင့်ခြင်းဒီတစ်ချိန်တည်းနားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ
မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆူမြတ်ပါမှာအရှိလေပိုင်းဒေတာကိုတလအတွင်းမှာဒုတိယအကြိမ်ရောက်နေတဲ့အမေရိကန်နိုင်ငံသားရဲ့ဝင်ကြီးဟာအစ္စရေးကောင်ဆောင်တွေနဲ့တွေ့ဆုံပြီးတော့ဂါဇာဒေတာတွေကအရက်သားတွေကိုအကာအကွယ်ပေးဖို့အတွက်တိုက်တွန်းပြောကြားခဲ့ပါတယ်။ဟာမတ်စစ်သွေးကြွအဖွဲ့ကိုတိုက်နေတဲ့အစ္စရေးအတွက်စီးရေးအကူအညီဒေါ်လာ 14.5 ဘီလီယံထောက်ပြပတ်မဲ့အဆိုပြုချက်ကိုအမေရိကန်အောက်လွှတ်တော်ကမနေ့တုန်းကအတည်ပြုခဲ့ပါတယ်။မြန်မာနိုင်ငံအရှိမြောက်ပိုင်းနဲ့အရှိတောင်ပိုင်းဒေတာတွေမှာသတင်းတပတ်အတွင်းအိုးအိမ်ဆွတ်ထွက်ပြေးရသူဟာ2000ကျော်တိုးလာတယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှကြီးညာပေးပါမယ်ရှင်
။ကျေးဇူးပါမဆုမြတ်မွန်ရေ။အခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေမှာဆိုရင်ဒီရှမ်းမြောက်နဲ့ဆက်ဆက်နေတဲ့သတင်းအများစုကိုပြောရမှာရှမ်းမြောက်မှာပဲစစ်ကောင်စီတပ်စခန်းတွေဆက်လက်တိုက်ခိုက်နေရတာမှာ TNL တောင်းတက်ပြောခွင့်ရက
ဒီမနေ့မှာတော့အမုံမဲမြို့နယ်ကမှရှိတဲ့ခုံခါကတခုကျွန်တော်ထပ်မံကြေးကြီးရမိတာရှိတယ်။နောက်မန္တုံဒီကစီစကားတခုရဲ့ဒီရဲ့စကားတခုပေါ့
။နောက်ဒီရှမ်းမြောက်တိုက်ပွဲတဲ့တရင်တစ်ပတ်အတွင်းမှာပဲအရသာတည်ဆုံးသူက20ကျော်သွားပါပြီ။နောက်ရှမ်းမြောက်တိုက်ပွဲကြောင့်တရုတ်မြန်မာကုန်သွယ်ရေးကတော့ရပ်ဆိုင်းသွားပါပြီ။အခုလိုတရင်လွှာတွေအပြီးမှာတော့သောကြာညာပတ်စင်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကန္တာနောက်သုဒ္ဓဆောင်ရဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့နေပညာကဏ္ဍတွေကိုဇက်တိုက်နှဆင်ကြည့်ရှုရမှာပါအခုရင်ဆုံးတော့ထိတ်တရော့သတင်းတွေကိုမဆုမြတ်မွန်နဲ့ကြောပြပေးမှာပါခင်ဗျာ
အရှေ့လေပိုင်းဒေသမှာဒီတလအတွင်းဒုတိယအကြိမ်ရောက်နေတဲ့အမေရိကန်နိုင်ငံသားရဲ့ဝင်ကြီးအန်တိုနီဘလင်ကင်ဟာအစ္စရေးခေါင်းဆောင်တွေနဲ့ဒီကနေ့တွေ့ဆုံခဲ့ပြီးတော့ဂါဇာဒေသတွေကအရက်သားတွေမထိခိုက်အောင်အကာအကွယ်ပေးဖို့အတွက်ပြောကြားခဲ့ပါတယ်။အောက်တိုဘာ9ရက်နေ့တုန်းကအဖြစ်မျိုးထပ်မဖြစ်အောင်လို့ကာကွယ်တဲ့နေရာမှာဘလို့ပုံစံကာကွယ်တယ်လဲဆိုတာအရေးကြီးတယ်လို့ဝင်ကြီးဘလင်ကင်ကအစ္စရေးသမ္မတနဲ့တွေ့ဆုံစဉ်မှာပြောကြားခဲ့တာဖြစ်ပါတယ်
။ And it is very important that when it comes to the protection of civilians,who are caught in a crossfire of Hamas's making that everything be done to protect them
Hamas တို့ရဲ့ပြစ်ခတ်တိုက်ခိုက်မှုမှာကြားညံ့နေတဲ့အရက်သားတွေကိုကာကွယ်ဖို့တိတ်အရေးကြီးကြောင်းအောက်တိုဘာ9ရက်တိုက်ခိုက်မှုနဲ့လုံးဝမသက်ဆိုင်တဲ့အရက်သားတွေအခုအညီအလွန်အမင်းလိုအပ်နေသူတွေကိုအတက်နိုင်ဆုံးကာကွယ်ကူညီဖို့အရေးကြီးကြောင်းဝင်ကြီးဘလင်ကင်ကပြောကြားခဲ့တာဖြစ်ပါတယ်။ Hamas စစ်သွေးကြွတွေရဲ့အောက်တိုဘာ9ရက်နေ့တိုက်ခိုက်မှုမှာအစ္စရေး 1400 ထက်မနည်းသေဆုံးခဲ့ပြီးတော့200ကျော်လဲရဇာကန်တွေဖြစ်ဖမ်းဆီးခံထားရပါတယ်။ဒီတိုက်ခိုက်မှုကိုလက်တုံ့ပြန်တဲ့အနေနဲ့ Israel တို့က Hamas စစ်သွေးကြွအဖွဲ့ကိုအမြင့်ဖြတ်တိုက်ခိုက်မယ်လို့ကြေညာပြီးတော့ Gaza ဒေသတွေကပါလက်စတိုင်းပိုင်နက်တွေအပေါ်တိုက်ခိုက်နေပါတယ်။အစားအသောက်နဲ့ဆေးဝါးအကူအညီတွေအလွန်လိုအပ်နေတဲ့ Gaza ကမ်းမြောင်ဒေသကိုလူသားချင်းစာနာတဲ့အကူအညီတွေပို့ပေးနိုင်ဖို့နဲ့အပြစ်ခတ်ရက်ဆဲဖို့အတွက်ကုလသမဂ္ဂနဲ့ Arab နိုင်ငံတွေကတောင်းဆိုနေကြပါတယ်။ America အစိုးရကတော့လုံးဝအပြစ်ခတ်ရက်ဆဲတာမျိုးမဟုတ်ဘဲအကူအညီတွေပို့ပေးမဲ့နေရာတွေမှာယာယီအပြစ်ခတ်ရက်ဖို့တောင်းဆိုထားပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဘလင်ကင်ဟာအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟုနဲ့လည်းဒီကနေ့အစောပိုင်းတုန်းကတွေ့ဆုံခဲ့ပါတယ်ရှင်
။ဂါဇာကမ်းမြောင်ကိုလူသားချင်းစာနာမှုအကူအညီပေးဖို့ကြိုးပမ်းနေချိန်မှာပဲဂါဇာမြို့ကိုအစ္စရေးကတော့ဝိုင်းပိတ်ထားလိုက်ပါပြီ။ဂါဇာဒေသမှာလူသားချင်းစာနာမှုဆိုင်ရာအကျက်တဲကိုဖြစ်ရှင်းဖို့နဲ့ဟာမတ်စစ်သွေးကြွတွေနဲ့တိုက်ပွဲတွေခက်တရဆိုင်ဖို့တန်တမာရေးကြိုးပမ်းနေချိန်မှာပဲဂါဇာစစ်တီးကိုအစ္စရေးတပ်တွေဝိုင်းရန်ပိတ်ဆို့ထားလိုက်တာပါ။အမေရိကန်သမ္မတဂျိုးဘိုက်တန်ကတော့အစ္စရေးနဲ့ဟာမတ်တိုက်ပွဲတွေကိုလူသားချင်းစာနာမှုတဲ့ခစ်တရဆိုင်မှုဗိုလ်တပ်နေတုန်းကပဲတိုက်တွန်းထားတာပါ။အစ္စရေးမှာလူပေါင်း1400လောက်သေဆုံးခဲ့ရတဲ့အောက်တိုဘာလ9ရက်နေ့တိုက်ခိုက်မှုမှာဟာမတ်တွေကတစ်စကံဖြစ်240ကျော်ကိုလည်းဖမ်းဆီးခေါ်သွားခဲ့ပါသေးတယ်။တိုက်ခိုက်မှုတွေအစ္စရေးကဟာမတ်တွေပေါ်စစ်ကျင်ညာခဲ့ပြီးလေကြောင်းကနေတောက်လျှောက်တိုက်ခိုက်နေတာပါ။အစ္စရေးတိုက်ခိုက်တာခံရတဲ့ဂါဇာမှာသေဆုံးသူကတော့9000ကျော်သွားပြီလို့လည်းပါလက်စတိုင်းကျွမ်းမိုက်တာဝန်ရှိသူတွေကပြောပါတယ်။တိုက်ပွဲတွေကြားဂါဇာဒေသမှာပိတ်မိနေတဲ့နိုင်ငံသားတွေကတော့ဗိုလ်တပ်နေကနေစအစ်ဂျစ်နိုင်ငံကိုစထွက်ခွာနေကြပါတယ်။တစ်ချိန်တည်းမှာပဲအစ္စရေးမှာရောက်နေတဲ့ပါလက်စတိုင်းအလုသမား1000နဲ့ချီကိုဒီနေ့ကစပြီးဂါဇာဒေသကိုပြန်ပို့ပေးနေပါတယ်ခင်ဗျာ။
ဟာမတ်စ်သွေးကြွအဖွဲ့ကိုတိုက်နေတဲ့အစ္စရေးအတွက်စည်ရေးအကူအညီဒေါ်လာ 14.5 ဘီလီယံထောက်ပံ့ဖို့အစုပြုချက်ကိုအမေရိကန်အောက်လွှတ်တော်မှကြာတာပြင်းနေတဲ့ကအတည်ပြုလိုက်ပါတယ်ဒါပေမဲ့အဲ့ဒီအသုံးစိတ်ထဲမှာဘိုင်ဒန်အစိုးရတောင်းထားတဲ့ယူကရိန်းနဲ့ထိုင်ဝမ်အတွက်စည်ရေးထောက်ပံ့ကူညီစရိတ်မပါတဲ့အတွက်သမ္မတဂျိုးဘိုင်ဒန်ကဗီဒိုသုံးပယ်ချမယ်လို့ပြောထားပါတယ်အစ္စရေးအတွက်သာတည်ထောင်စည်ရေးအကူအညီပေးမယ်မူကြောင်းရီပပ်လီကန်လွှတ်တော်အများစုလွှမ်းမိုးထားတဲ့အောက်လွှတ်တော်မှာထောက်ခံမဲ226မဲကန့်ကွက်မဲ196မဲနဲ့အတည်ပြုခဲ့တာဖြစ်ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌသစ်မိုက်ဂျွန်ဆန်ကအစ္စရေးအတွက်အရေးပေါ်ထောက်ပံ့ရေးအသုံးစိတ်ပေးနိုင်ဖို့အတွက်အစိုးရအသုံးစရိတ်တချို့ကိုလည်းဖြတ်တောက်ခဲ့ပါတယ်။ဒီမိုကရက်အမတ်အများစုဖြစ်တဲ့အထက်လွှတ်တော်မှာတော့ဒီဥပဒေချမ်းကိုအတည်ပြုနိုင်မဲ့ပုံမရဘူးလို့နိုင်ငံရေးအကဲခတ်တွေကပြောပါတယ်။ပြီးခဲ့တဲ့နှစ်ကသမ္မတဘိုင်ဒန်ဥပဒေအဖြစ်ပြဋ္ဌာန်းထားပြီးသားဖြည့်ရင်းအကောက်ခွန်ဌာနကိုတိုးပေးမဲ့အသုံးစိတ်ကိုလည်းဥပဒေချမ်းထဲမှာဖြတ်တောက်ထားပါတယ်။ပြည်တွင်းအကောက်ခွန်ဌာနကိုအသုံးစိတ်တိုးပြီးတော့ပြုပြင်ပြောင်းလဲလုပ်မဲ့အစီအစဉ်ကို Republican အများစုကကန့်ကွက်နေကြတာဖြစ်ပါတယ်ရှင်
။ Ukraine ကို Russia ချုပ်ချော်မှုနဲ့ဆက်နွယ်သူနဲ့လုပ်ငန်းပေါင်း200ကျော်ကို American တန်ခတ်တာကို Ukraine သမ္မတကကြိုဆိုလိုက်ပါတယ်။ဒီ Russia ချုပ်ချော်မှုနဲ့ဆက်နွယ်ပြီးလူပုဂ္ဂိုလ်နဲ့လုပ်ငန်းပေါင်း220ကျော်ကို American ကပိတ်ဆို့တန်ခတ်ရေးယူလိုက်တာဟာအင်မတန်ကိုအားကောင်းတဲ့တန်ခတ်မှုဖြစ်ကြောင်းယူကရိန်းသမ္မတဗော်လော်ဒီမာဆယ်လန်စကီကပြောလိုက်တာပါယူကရိန်းပေါ်ရုရှားချုပ်ချော်မှုမှာအရေးကြီးတဲ့ပစ္စည်းကိရိယာတွေရရှိအောင်ရုရှားကိုကူညီခဲ့တယ်လို့ဆိုတဲ့တရုတ်တူရကီအရက်ဆော်ဝါများပြည်ထောင်စု UAE တို့ကလူပုဂ္ဂိုလ်100ကျော်နဲ့ကုမ္ပဏီတွေကိုအရေးယူတန်ခတ်လိုက်ကြောင်းအမေရိကန်ကမနေ့ကပဲကြေညာခဲ့တာပါယူကရိန်းသမ္မတကတော့ရုရှားကရှောင်တိန်နိုင်မဲ့အခွင့်အလမ်းမရအောင်ပိတ်ဆို့တန်ခတ်မှုတွေကိုအပြည့်အဝအကောင့်ထဲဖော်ဖို့လိုတယ်လို့လည်းရစင်နိုင်ငံကိုပြောတဲ့အမေကမှထည့်ပြောခဲ့ပါတယ်တန်ခတ်မှုတွေရဲ့အစွမ်းဟာကမ္ဘာကြီးရဲ့စွမ်းအားဖြစ်တယ်လို့လည်းယူကရိန်းသမ္မတကဆက်ပြောခဲ့ပါတယ်တစ်ချိန်တည်းမှာပဲအမေရိကန်ကယူကရိန်းအတွက်နောက်ထပ်အကူအညီဖြစ်အမေရိကန်သမ္မတအမေနဲ့ဒေါ်လာ425သန်းပေးအပ်ဖို့စီစဉ်နေကြောင်းတာဝန်ရှိသူတွေက VO ကိုပြောပါတယ်အစောဆုံးဒီနေ့ကြေညာဖို့ရည်ရွယ်ထားတဲ့ဒီစီစဉ်မှာပရဂွန်စစ်ဌာနချုပ်ကစုဆောင်းထားတဲ့လက်နက်ဒေါ်လာ125သန်းဖို့ပါမယ်လို့လည်းအစိုးရတာဝန်ရှိသူကနှူးကပြောခဲ့ပါတယ်ခင်ဗျာ
ဒီ UI American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ19 kHz 15653ညတိုင်းဒိုမီတာ25 kHz 11683ညတိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလိုက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ကြာနေညပဲအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးပါမယ်ရှင်။မြန်မာနိုင်ငံအရှေ့မြောက်ပိုင်းနဲ့အရှေ့တောင်ပိုင်းဒေသတွေမှာအောက်တိုဘာ26ရက်နေ့ကဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အိုးအိမ်ဆွန့်ထွက်ပြေးရသူ2000ကျော်ကျော်တိုးလာတယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။မြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေပြည်သူ့ကာကွယ်ရေးတပ်တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်မြောက်ပိုင်း၊ပဲခူးတိုင်းအရှေ့ပိုင်းနဲ့ကရင်ပြည်နယ်တွေမှာနိုဝင်ဘာ2ရက်နေ့အထိပြည်ရင်းဒုက္ခသည်တွေ25,800လောက်တိုးလာတယ်လို့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးမှူးရင်းအိုချာကထုတ်ပြန်ထားပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာဆိုရင်မြို့နယ်ပေါင်း22ခုရဲက6ခုထပ်မင်းနဲ့မှတိုက်ပွဲတွေဖြစ်နေတာကြောင့်အိုးအိမ်ပြင်ထွက်ပြေးနေရသူတွေတိတိတတ်တာတိုးလာပြီးတော့လူသားချင်းစာနာမှုအကူအညီတွေအလိုအမင်းလိုအပ်နေတယ်လို့ထောက်ပြထားပါတယ်။လက်တလောတိုက်ပွဲတွေကြောင့်တိုးလာသူ 23,000 ကျော်အပါအဝင်ရှမ်းပြည်နယ်မြောက်ပိုင်းမှာပြည်ပင်ဒုက္ခသည်စုစုပေါင်းဟာ 38,400 ကျော်ရှိနေပြီလို့လည်း UNOCHA ကပြောပါတယ်။အဲ့ဒီဒေသအတွက်အကူအညီပေးဖို့ရမှလိုအပ်တဲ့တရုတ်ကနေရှမ်းပြည်မြောက်ပိုင်းကိုသွားတဲ့လမ်းကြောင်းတွေဟာစစ်တပ်နဲ့လက်နက်ကိုင်တိုင်းရင်းသားတပ်တွေရဲ့စစ်စည်ရေးဂိတ်တွေကြောင့်လက်ရှိမှာအသားစီတွေဖြစ်နေပြီးတော့အရေးပါတဲ့တရားတစ်ခုထက်မနည်းလဲပျက်စီးသွားတယ်လို့ကုလသမဂ္ဂကပြောပါတယ်။အဲ့ဒီဒေသမှာဘာသာရေးအဖွဲ့အစည်းတွေနဲ့လူမှုကူညီရေးအဖွဲ့တွေကဒုက္ခသည်တွေအတွက်ဒီတတ်နိုင်သလောက်အကူအညီတွေပေးနေပေမဲ့လည်းမလုံလောက်တာကိုလည်းပြောထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်း၊ပဲခူးတိုင်းအရှေ့ပိုင်းနဲ့ကရင်ပြည်နယ်တွေကနေရာတော်တော်များများမှာတယ်လီဖုန်းနဲ့အင်တာနက်ဆက်သွယ်ရေးတွေပြတ်တောက်နေတာကိုလည်းထုတ်ပြန်ချက်ထဲမှာပြောထားပါရရှင်
။မကြာသေးခင်ကစဒီတိုက်ပွဲတွေပြင်းထန်လာတဲ့မြန်မာနိုင်ငံထဲမှာရောက်နေတဲ့ထိုင်းနိုင်ငံသားတွေနေရာပြန်ခေါ်နိုင်ဖို့ထိုင်းဆိုရကြိုးပမ်းနေရပါပြီ။ထိုင်းနိုင်ငံသား162ယောက်ကိုဘေးကင်းရာနေရာတွေမှာခိုးလုံနိုင်အောင်ကူညီဖို့အာဏာပိုင်တွေပူးပေါင်းဆောင်ရည်မြန်မာနိုင်ငံမှာရှိတဲ့ထိုင်းစံရုံးကိုဝန်ကြီးချုပ်စရတာထဝီစင်ကညွှန်ကြားထားတယ်လို့ဝန်ကြီးချုပ်ရုံးကမနေ့နောက်ပိုင်းမှာသတင်းထုတ်ပြန်ခဲ့တာပါ။တိုက်ပွဲတွေကြောင့်ထိုင်းနဲ့တခြားနိုင်ငံသားတွေမြန်မာနိုင်ငံမှာတောင်းတနေတယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်။ ထိုင်းနဲ့တခြားနိုင်ငံသားတွေအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာတုံ့ပြန်ပြောဆိုထားတာလက်တော်တော်မရှိသေးပါဘူး။ပြီးခဲ့တဲ့အောက်တိုဘာ9ရက်နေ့ Israel ကို Hamas တွေဝင်ရောက်တိုက်ခိုက်ခဲ့စဉ်တုန်းကလည်းစိုက်ပျိုးရေးလုပ်ငန်းတွေမှာအလုပ်လုပ်ကနေသူအများစုပါဝင်ထိုင်းနိုင်ငံသား30ထက်မနည်းသေဆုံးတဲ့ဖြစ်ရပ်နဲ့ကြုံခဲ့ရမှုပါပဲ။မြန်မာနိုင်ငံမှာတော့မဟာမိတ်ညီနောင်3ဘွဲ့အဖြစ်ကြီးညာထားတဲ့ MNDA ကိုကန့်တပ်ဖွဲ့TNL တောင်းတပ်ဖွဲ့နဲ့အေရခိုင်တပ်ဖွဲ့တွေပြီးခဲ့တဲ့သတင်းပတ်ကစာပူပေါင်းဆက်ဆွေးဆင်နွှဲနေကြရကအခုလိုတိုက်ပွဲတွေပြင်းထန်ပြီးနိုင်ငံသားတချို့ပါဒုက္ခရောက်ခဲ့ကြတာပါခင်ဗျာ
။ဘင်္ဂလားဒေ့ရှ်နိုင်ငံကဒီအထူးကတိုက်ခတ် BNP အမျိုးသားရေးပါတီရဲ့နောက်ထပ်ဝါရင်ခေါင်းဆောင်၃ယောက်ကိုအစိုးရကဖမ်းဆီးလိုက်ပါတယ်။အာဏာရှင်ဆက်ဆံအုပ်ချုပ်နေတယ်လို့ဝေဖန်ခံနေရတဲ့ဝန်ကြီးချုပ်ရှိခ်ခါစီနာကသူ့ကိုနှုတ်ထွက်ပေးဖို့တောင်းဆိုနေသူတွေနဲ့ဆွေးနွေးမှာမဟုတ်ဘူးလို့ပယ်ချခဲ့ပြီးတဲ့နောက်မှာအရင်စီးပွားကူးသန်းဝန်ကြီးဟောင်းအမီယာကိုဆူရူမမော့ချောက်ဒရီကိုညာတော့ကဖမ်းဆီးခဲ့တာပါ BNP ပါတီပြောခွင့်ရဇာဟီယာဦးဒင်းစွာပန်နဲ့ဒါကာမြို့တော်ဆိုင်ရာပါတီဥက္ကဋ္ဌအမီနိုဟတ်တို့ကိုလည်းဖမ်းဆီးသွားတယ်လို့ပါတီကအတည်ပြုပါတယ်ပါတီရဲ့ယာတို့အမြင့်ဆုံးခေါင်းဆောင်တွေကတယောက်ဖြစ်သူမီဇာအယ်မာဂီယာကိုဖမ်းဆီးပြီးရပ်ပိုင်းအတွင်းမှာပဲအခုလိုဖမ်းဆီးမှုတွေကိုလုပ်နေတာပါတခြား BNP ပါတီအခြေတန်းခေါင်းဆောင်တွေနဲ့ပါတီကိုထောက်ခံသူယာနဲ့ချီကိုလည်းဖမ်းဆီးထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာအစိုးရဆင်းပေးပြီးတော့ဇန်နဝါရီကျင်းပမဲ့ရွေးကောက်ပွဲမတိုင်ခင်မှာယာယီအစိုးရအုပ်ချုပ်ဖို့တောင်းဆိုဆန္ဒပြပွဲတွေပြီးခဲ့တဲ့နှစ်ကတည်းကဇက်တိုက်ရှိခဲ့တာပါလက်ရှိအစိုးရလက်ထက်တွေကဒီရဲတပ်ဖွဲ့ဝင်ထိပ်ပိုင်းခေါင်းဆောင်တချို့လူခွင့်ရေးချိုးဖောက်မှုတွေကိုကြဲကြဲပြက်ပြက်လုပ်ခဲ့တယ်လို့ဆိုပြီးတော့အမေရိကန်ပြည်ထောင်စုကအရေးယူတန်းခတ်မှုတွေကိုလုပ်ခဲ့ပါတယ်ရှင်
။မြောက်ကိုရီးယားကတော့ကမ္ဘာတစ်ဝှမ်းကအ ਨੇ စုံနေရာ၄ခုကသူတို့ရဲ့တာယုံတွေကိုပိတ်ဖို့ဆုံဖြတ်လိုက်ပါပြီ။ပြီးခဲ့တဲ့သတင်းပတ်ထဲကစပြီးထွက်ပေါ်လာတဲ့သတင်းတွေအရမြောက်ကိုရီးယားကယူဂန်ဒါ၊အန်ဂိုလာနဲ့စပိန်မှာရှိတဲ့တာယုံတွေနဲ့ဟောင်ကောင်ကကောင်စစ်ဝင်ရုံးကိုပိတ်မယ်လို့ဖော်ပြလိုက်တာပါ။ဒါကိုမြောက်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနကတောက်ချာနေမှာအတည်ပြုခဲ့တာပါအမျိုးသားအကျိုးစီးပွားအတွက်ပြည်ပဆက်ဆံရေးတိုးမြှင့်ဖို့ရည်ရွယ်ပြီးတန်တမန်အင်အားတွေကိုနေရာပြောင်းရွှေ့လည်ပတ်တာဖြစ်တယ်လို့တော့မြောက်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနဝက်ဘ်ဆိုက်မှာဖော်ပြခဲ့ပါတယ်မြောက်ကိုရီးယားဆိုင်ရာတန်ယုံအစ်စ်တွေဖွင့်လှစ်သွားမယ်လို့ထုတ်ပြန်ချက်ထဲမှာဖော်ပြထားပေမဲ့အသေးစိတ်ကိုတော့ဖော်ပြမထားပါဘူးအခုလိုမြောက်ကိုရီးယားကတန်ယုံတချို့ပိတ်လိုက်တာနဲ့ပတ်သက်လို့အစင်လာရမိတ်ဆွေနိုင်ငံတွေနဲ့တန်တမန်ဆက်ဆံရေးထိန်းသိမ်းဖို့တောင်ခက်ခဲတဲ့မြောက်ကိုရီးယားရဲ့စီးပွားအခြေအနေကိုပြနေတာလို့တောင်ကိုရီးယားရာရှိတူးကတော့ဒေတာတွင်းမီဒီယာတွေကိုပြောထားပါတယ်။တောင်ကိုရီးယားပြည်လဲပေါင်းစည်းဝန်ကြီးဌာနစီးရင်ရတော့အခုလိုမပိတ်သိမ်းခင်ကမ္ဘာတစ်ဝှမ်းမြောက်ကိုရီးယားစီပေါင်း53ခုရှိပါတယ်ခင်ဗျာ American ဆိုင်ရဲ့လူဝမလာ3ရက်တောက်ကြညာနောက်ဆုံးရအထူးကြဆုံးသတင်းတွေကိုမဆွမြတ်မုန်နေတာမိုးမိတ်မတုံတဲ့နှက္ခမ်းမြို့နယ်ကစစ်ကောင်စီစခန်း၄ခုကို TNL ကသိမ်းပိုက်လိုက်ကြောင်းသတင်းနှက္ခမ်းမြို့အတွင်းမှာလည်းပြင်းထန်နေသလိုမန်ဝင်းကျိုးတဲ့ဘက်ကတော့စစ်ကောင်စီလေကြောင်းကပါဒီသတင်းပေးပို့ချက်ကိုကုရနိုင်ပြောပြပေးပါအောင်ခင်ဗျာ
တေသုံးညာနှစ်ခွန်စစ်စင်ရေးလို့အမည်ပေးထားတဲ့ညီနောင်မမိတ်သုံးဘွဲ့ရဲ့စစ်စင်ရေးရှေ့ရမြောက်နေမှာပဲရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်းမှာတိုက်ပွဲတွေဟာဆက်လက်ပြင်းထန်နေလို့မမိတ်အထမံသိမ့်နေပြီးစစ်ကောင်စီဘက်ကလည်းလေကြောင်းကပါအပြင်းထန်တိုက်ခိုက်နေတာပါဒီနေ့တိုက်ပွဲအခြေအနေကိုတအားမျိုးသားလူမျိုးရေးတက်မတော် TNL ရဲ့ပြည်ချားရေးတာဝန်ခံဒုဗမှုကြီးတိုင်းကျော်ကအခုလိုပြောပါတယ်
ဒီနေ့မနေ့မှာတော့မုံမဲမြို့နယ်ကမှရှိတဲ့ခုံခါတစ်ခုကျွန်တော်ထမံဒီဒေသရမီတာရှိတယ်နောက်မန်တုံဒီကစီစကန်တခုနဲ့ဒီရဲစကန်တခုပေါ့ဒီနေရာတော့ဒီနောက်ခံပဲရှိလီကျူးတာပေါ့မောင်ဝင်းကြီးပဲတရားလို့ခေါ်ကြတယ်ပေါ့အဲ့မှာတက်စကန်တခုပြန်ရတယ်ဒီနောက်ခံပဲမှာတော့မနက်စောပိုင်းကတက်ဝဲဖြစ်ပြီးမှဒီယူဒီမာလက်တက်ဝဲပြန်ဖြစ်တယ်ဒီလီနေနဲ့တော့မောင်ဝင်းကြီးကျူးတာပဲမှာတော့ဒါလီငါးကျင်းတော့ဖြစ်တယ်ဒီကုန်းပိုင်းတော့တော်တော်များတော့မဟုတ်ရှိနေတော့မတရားတည်းပဲတက်တာ
။ကျော်တော်ရင်းနေနေလေပိုင်းကမဝင်းကြီးချိုးတရားကရဲစခန်းကိုတင်းယူခဲ့ပြီးဒီမနက်မှာစစ်တပ်စခန်းကိုတင်းယူခဲ့တာဖြစ်ကြောင်းပြောပါရဲ။ကျော်တော်ရင်းနေမှာနောင်ချူမြို့နယ်ညောင်မရွာနဲ့အုံမခါရွာကြားစခန်းချနေတဲ့စစ်ကောင်စီတပ်ကို TNL နဲ့ MDY PDF ပူးပေါင်းတပ်တွေကမနက်6နာရီမှာတွားရောက်တိုက်ခိုက်ပြီးညနေ3နာရီအထိတိုက်ပွဲတွေပြင်းထန်ခဲ့ပါရဲ။ဒီကနေ့မှာတော့နောင်ချူဘက်ကဆက်သွယ်လို့မရတာကြောင့်တိုက်ပွဲအခြေအနေမသိရသေးကြောင်း TNL ရဲ့ပြည်ချားရေးတာဝန်ခံကပြောပါတယ်။ဒေသတွင်းသတင်းမီဒီယာတချို့မှာတော့ MMDA တပ်တွေဟာမုံကိုမြို့အခြေစိုက်စစ်ကောင်စီတပ်ကိုဒီလ3ရက်နေ့မနက်9နာရီကစတင်ထိုးစစ်ဆင်နေကြောင်းဖော်ပြပါတယ်။ MMDA ကကျူကုတ်ပန်ဆိုင်ကိုသိမ်းယူပြီးပြန်လည်ထွက်ခွာချိန်မှာမ Mongoga, Sikong, see Tadiga, Nayane, Nyanima, Piana, Tain by like Jone, Mongoga, Tadi, Jugopa, Yawne Jema, MMDA, Mongogo, Wayout Taikanida, Pija, Pobia Jabare, Mongo de Daga, Taiwan Chinidigo, Mimian, I moved MMDA go, Sadoya Mara, Sadalu, Mayagabau, Nankan, Mongo net, Jugo de Dabadima, Pongline, Pietown, Nirajau, Didagandigule, Sadalu, Maya, Pinirava, Yinao Mame, Tongwaye, တေတုံညာနှစ်ခုဆစ်စင်ရေးတရင်စာမျက်နှာမှာတော့ဆစ်စင်ရေးခုနှစ်ရက်မြောက်နေ့အထိစခန်း90နှစ်ခုကိုတင်းယူရရှိခဲ့ကြောင်းထုတ်ပြန်ထားပါတယ်စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမေအောင်လိုင်ကတော့မနေ့တုန်းကနေပြီးတော့မှကျင်းပတဲ့အစည်းအဝေးတွင်လက်တုံ့ပြန်တိုက်ခိုက်မဲ့အကြောင်းပြောဆိုသွားခဲ့ပါတယ်ကချင်ပြည်နယ်မှာတော့မြစ်ကြီးနားမြို့နယ်လမုံစုခြေရွာအနီးမှာဒီနေ့နေ့ကစစ်ကောင်စီ တယ်။ဒါပေမဲ့စေရေးတင်းမှမှုတွေရှိနေသေးဖြစ်ကြောင်းလည်းအခုလိုပြောပါတယ
်။အဲဒီနေ့ကတော့ကျွန်တော်ခုတစ်ခေတ်ကတော့တရင်စုံသားမရသေးဘူးမရှိဘူးလို့ပြောတာတော့မဟုတ်ဘူး။အဲဒီလိုပြောနိုင်တဲ့တရင်တွေမရသေးဘူးဖြစ်နေတာ။အဲဒီကျွန်တော်နိုင်စားပါနေရတော့ငြိမ်ပါတယ်။အဲလေကြောင်းကြီးလာပစ်တယ်ဒီမရှိဘူးအဲလက်ကြီးတဲ့လာပစ်တာတော့မရှိဘူးဒီနေ့တော့ဒါပေမဲ့အဲကျွန်တော်တို့ကတော့ဟိုစီးရဲ့ခြေနေအပြင်းမာနေတဲ့အတွက်အဲတတိအမြင်ထားနေတော့နေပါတယ
်အော်တိုဘား31ရက်နေ့ကမြကြီးနားဘမော်ကားလန်းဘော်ကစစ်ကောင်စီတပ်ရဲ့ကန်တော်ရတပ်စခန်းကို KI ကတင်ယူလိုက်တဲ့နောက်အော်တိုဘား31ရက်နေ့နဲ့နိုဝင်ဘာ1ရက်နေ့၂ရက်ဆက်ပြီးတော့စစ်ကောင်စီဘက်က KI ဌာနချုပ်လိုင်ဇာကိုဘုံကျဲတိုက်ခိုက်ခဲ့ပါတယ်ချမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေပြင်းထန်ပြီးကချင်ပြည်နယ်အတွင်းစစ်ရေးတင်းမာမှုတွေရှိနေကြပါပဲ။သခိုင်းတိုင်းတွင်းကကောလင်းဝန်းသူကလေးတမူးနဲ့ကံကောမျိုးနယ်တွေမှာလည်းတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေပါတယ်ခင်ဗျာ
။ချမ်းမြောက်မှာစစ်ကောင်စီတပ်စခန်းနဲ့ဆက်တိုက်ခံနေရတာကိုကိုရနိုင်ပြောပြခဲ့တာပါ။အခုတော့ဒီချမ်းမြောက်တိုက်ပွဲသတင်းတစ်ပတ်အတွင်းမှာပဲအရသာတေဆုံသူ20ကျော်သွားတာပါ။ချမ်းပြည်မြောက်ပိုင်းမှာမြောက်ပိုင်းမှာမိတ်သုံးဘွဲ့ရဲ့စစ်စင်စတင်ပြီးခဲ့တဲ့သတင်းတစ်ပတ်အတွင်းမှာပဲကလေးငယ်တွေပါဝင်အရသာ20ထက်မနည်းသေဆုံးခဲ့တယ်လို့40ထက်မနည်းဒဏ်ရာရခဲ့တယ်လို့မြေပြင်စင်းကောက်ယူထားသူတွေကပြောပါတယ်။ဒဏ်ရာရသူတွေဟာစေကုသဖို့အခက်အခဲကြုံနေရပါတယ်။ဒီရှမ်းမြောက်တိုက်ပွဲတွေကြောင့်အရသာထိခိုက်သေဆုံးနေရတဲ့အခြေအနေတွေကိုကိုငင်းချန်းပြောပြပေးပါအောင်ခင်ဗျာ
။အော်တိုဘာလ28ရက်နေ့ကစတင်ခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းကစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်3ဘွဲ့ရဲ့တိုက်ပွဲတွေဟာရက်သက်တပတ်ရှိနေပြီဖြစ်ပြီးတိုက်ပွဲအတွင်းကလေးငယ်5ဦးအပါအဝင်အရသာအယောက်20ထပ်မင်းနဲ့တေဆုံးခဲ့သလိုအယောက်40ထပ်မင်းနဲ့ဒဏ်ရာရထားပါဗျ။အများစုဟာစစ်တပ်ဘက်ကလေရင်နဲ့ဘုံကျဲတဲ့အတွက်ဘုံစားများစုဟာကိုယ်နေအိမ်တွေထဲမှာပဲလက်နက်ကြီးအစအနတွေထိမှန်တေဆုံးဒဏ်ရာရတာလို့ကုညီကယ်ဆယ်ရေးလုပ်နေတဲ့တောင်းအမျိုးသမီးအဖွဲ့ပြောရေးဆိုခွင့်ရှိသူကပြောပါဗျ။ဒီမန
က်အထူးကျွန်တော်တို့ဒီမနက်အစောပိုင်းဖြစ်ပါတော့နော်။လောလောဆယ်ကလူဦးတိကျတဲ့လူမျိုးတွေက19ဦးရှိတယ်။အဲဒါကရတဲ့သူက40ကျော်26ရောက်လာရှိတယ်နော်။အင်းရတာတဲ့ကအခုဒီနှစ်ခန့်ပတ်မှာဒီတမနက်လောင်းလေးအဲဇက်လီရင်နဲ့လာပြီးတော့ပြစ်ချမယ်ပေါ့နော်။အမှထိခိုက်မှုတွေလည်းရှိနေတယ်။အာဒီနှစ်ခန့်ပတ်မှာကျတော့အခုလောလောဆယ်အကောင်လုံးဒီဖုန်းလိုင်းတွေပိတ်ထားတော့နေကျွန်တော်ကချိန်လို့မရဘူးဖြစ်နေ။လက်နက်ကြီးကြလို့ပုံစံနဲ့ဟာနေတဲ့ဒီစကားစားဘက်ကနေဒီမှာတိုက်လို့ရအတုံးပြည့်တဲ့အတွက်ကြောင့်ဘုံကျဲတိုက်ခဲ့တဲ့အတွက်ကြောင့်မလို့ပုံစံရတဲ့အခြေအနေအခြေအရာကိုရှင်းနေဖြစ်တယ်ပေါ့တချို့နေရာကဒီအိမ်ထဲမှာနေနေတဲ့ဒီကလေးဒီနောက်ခံမှာတည်လို့မရဆိုလဲအိမ်ထဲမှာနေနေရင်းနေပေါ့နော်ဘုံကျဲခံရလက်နက်ကြီးကြတဲ့အတွက်ကြောင့်မလို့ပုံစံရတယ်တချို့နေရာမှာဒီရွာထဲမှာပေါ့နော်ရွာထဲမှာဒီလိုမျိုးဒီတိုက်လေအုံပြပြီးမှရွာထဲမှာဘုံကျဲပြီးမှထိခိုက်ပြီးမှတည်ဆုံးရတဲ့အနေအထားမျိုးရှိရပေါ့နော်တော်တော်များများကကိုယ့်ရွာကိုယ့်ရဲ့အိမ်မှာနေနေလည်းမကြတဲ့အတွက်ကြောင့်မို့လို့တည်ဆုံးရတဲ့ဟာတွေကပုံများတ
ည်ဆုံးသူတွေဟာတိုက်ပွဲတွေပြင်းထန်တဲ့နန့်ခန့်နန့်ဖက်ခါနန့်မတူကုတ်ခိုင်တိန်းနီနန့်ဆန်ကွန်းလုံစတဲ့မျိုးနယ်တွေကအရသာဒေသခံတွေဖြစ်ပါတယ်နိုဝင်ဘာလ2ရက်နေ့ကလည်းနန်းခွန်ရွာမှာစစ်ပေးဆောင်ဘုံခိုခြင်းပြိုကျတဲ့အတွက်တားမိ2ဦးချင်းပြီးသေဆုံးခဲ့ပါတယ်။လက်နက်ကြီးကြီးထိမှန်လို့အရသား9ဦးအထိသေဆုံးခဲ့ရတဲ့နန်းဖက်ကာရွာကဒေသခံ2ဦးကတော့တိုက်ပွဲတွေဖြစ်ပွားနေပေမဲ့လမ်းတွေပိတ်ထားလို့ဘယ်ကိုမှရှောင်ပြေးလို့မရတယ်လို့စေဝါကူတာဖို့ပါအခက်တွေ့နေတယ်လို့ပြောပါတယ
်။မော်လုံးဆိုရလို့ဒီမော်လုံးလည်းဒီဒေသမှာတည်တမ်းနေခံရတဲ့ဆက်တန်းတော်လာပြီးရမတော်လို့မြင်ရဘူး။မော်လုံးဆိုရတော့တန်ရရလူမာရွာရလည်းကူတာမှုတွေရတော့မရှိဘူးတော့ ။အင်းငွေတော့ကျွန်တော်တို့ကတော့ဖြစ်လာရင်ကိုခံပို့ပါ။ကိုခံတယ်ဥပဒေကိုပို့တာပါပဲ။အခုလက်ရှိမှာဖြစ်လာတဲ့ပုံတော့လူတွေကလူဒီမှာစီးကြလို့စီးဆောင်ကြည့်နေတယ်စီးကြမှုပြည်ပြည်ပေါ့
တိုက်ပွဲတွေဖြစ်ပွားနေတဲ့ဒေတာအတွင်းကဖုန်းအဆက်အသွယ်ရတဲ့နေရာတွေမှာတေဆုံးသူ20ကျော်ရှိနေပြီးတခြားအဆက်အသွယ်မရတဲ့ကျေးရွာတွေမှာလည်းဒဏ်ရာရတေဆုံးတာတွေရှိနိုင်တယ်လို့ဒေတာရင်းကူညီကယ်ဆယ်ရေးဆောင်ရွက်နေတဲ့တောင်းအမျိုးသမီးများအဖွဲ့ကပြောပါရယ်ရှမ်းပြည်နယ်မြောက်ပိုင်းမှာရှိတဲ့မြို့နယ်ပေါင်း22မြို့နယ်တွေကစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေအကြားတိုက်ပွဲဖြစ်ပွားနေတဲ့မြို့နယ်ပေါင်း6မြို့နယ်မှာအရသာ 26,000 လောက်နေရဲဆွန့်ခွာတိမ်းရှောင်နေရပြီးအကူအညီတွေလိုအပ်နေတယ်လို့လည်းကုလသမဂ္ဂလူသားချင်းစာနာမှုအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ရှမ်းမြောက်ကတိုက်ပွဲတပတ်အတွင်းမှာကိုကလင်းငယ်ပါဝင်အရသာသေဆုံးသူ20ကျော်နဲ့ဒဏ်ရာရသူ40ထက်မနည်းရှိလာတာကိုကိုငင်းချန်းပြောပြခဲ့တာပါ။အခုဆက်ပြီးတော့ဒီရှမ်းမြောက်တိုက်ပွဲကြောင့်ပဲတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးရပ်ဆိုင်းသွားရတာပါဒီစစ်ပွဲကြောင့်ရှမ်းပြည်နယ်မြောက်ပိုင်းကနယ်စပ်ကုန်သွယ်စခန်းတွေစီသွားတဲ့လမ်းပိုင်းတွေအားလုံးမှာလက်တလုံးမှာသွာလာလို့မရတော့ပဲတရုတ်မြန်မာနှစ်ဖက်ကုန်စီပို့ဆောင်ရေးအားလုံးရန်နာလိုက်ရပါပြီတချို့ကုန်သွယ်တွေကတော့လက်ထက်ကကုန်တွေကိုထိုင်းဘက်ကိုပြောင်းပြီးပို့ဖို့စဉ်းစားထားကြပေမဲ့ဝဲလိုအားနည်းလို့မျှော်လင့်ချက်သိမရှိကြောင်းကုန်သွယ်တချို့ကပြောပါတယ်ဒီတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးအခြေအနေကိုမမျှသိအောင်ပြောပြပေးပါဦးခင်ဗျာ
မြောက်ပိုင်းလက်နက်ကင်အဖွဲ့တွေနဲ့စစ်ကောင်စီတို့တိုက်ပွဲတွေဖြစ်ပွားနေပြီးလောင်ရှိုးမူဆယ်လောင်ရှိုးချင်းရွှေဟော်စတဲ့အဓိကကုန်သွယ်လမ်းကြောင်းနှစ်ခုကိုပိတ်လိုက်ရတဲ့အတွက်မြန်မာကနေတရုတ်ကိုကုန်စီပို့ဆောင်တာတွေရပ်နားလိုက်ရပါတယ်။ဒီရာသီမှာမြန်မာကနေတရုတ်ဘက်ကိုဖျက်သီးတင်ပို့တဲ့အချိန်ဖြစ်ပေမဲ့လမ်းတွေပိတ်ထားတာကြောင့်အခုဆိုရင်တရုတ်ပို့မဲ့ဖျက်သီးတွေဟာပြည်တွင်းနဲ့ပြန်ဝင်လာနေတယ်လို့တတိဝလန်စိုက်ပျိုးထုတ်လို့ရောင်းချသူများအသင်းဥက္ကဋ္ဌဦးစိုးတန်းမင်းနေက VW ကိုပြောပါတယ်
။မတော်လို့မပြရတော့ဘူး။ဒီကတော့ဒီချိန်ကဖျဲပြီးစပေါ်တဲ့ချိန်မျိုးဆိုတော့ဖျဲပြီးတွားတာပေါ့နော်။ဖျဲပြီးတွားတော့ဖျဲပြီးတွေကတော့အမှန်ကူတွားလို့မရတဲ့ခါကျတော့အချိန်ကြီးပြည့်ဖြစ်တော့အချိန်ကြီးတော့ဒီဘောမကြီးတွေကိုပြန်ပြီးခုချို့ရီဝင်လာတော့ခါကျတော့ဘောမကြီးမကြီးဘက်မှလည်းသူကဟိုစပ်တမှုအာတိတ်နေတော့နေတော့သူကဈေးကြီးကြတာပေါ့။ထိုင်းမှာလည်းဒီတတိဒီဖေဒီဘာတို့ကသူတို့ပေါ်ကြတာဟုတ်ရဲ့တေယုကဒီတေယုဆွဲအားနဲ့မဟုတ်တစ်နှစ်ကိုစံရင်ဆက်ပြီးတော့သူရေလုံးကကိုဗစ်မဖြစ်ခင်တော့သွားထားတာလေထိုင်းဘက်ကတော့တိတ်ကြီးဒီဖေဒီဘာတို့သွားဖို့ဆိုတော့တိတ်မဖြစ်နိုင်ဘူးက
တေယုပြည်ဘက်ကနေလည်းမြန်မာဘက်ကိုကုန်စီအဝင်ရှိတဲ့အတွက်မြန်မာဘက်မှာတေယုကလာတဲ့ကြက်သွန်အာလူးစီးတွေနည်းနည်းတက်တဲ့အကြောင်းလေးသူကပြောပါတယ်မြန်မာဘက်ကတေယုကိုနေဆက်ကနေပို့တဲ့အဓိကကုန်ပစ္စည်းတွေမှာစံတတိဝလံပဲအမျိုးမျိုးအပြင်ကနန်းငရှင်တို့လိုရေထွက်ကုန်တွေလည်းပါပါတယ်တရုတ်ကမြမရေထွက်ကုန်တွေကို GACC တရုတ်အကောက်ခွန်ခွင့်ပြုချက်နီးနဲ့တင်ပို့ခွင့်ကိုမကြသေးခင်ကမှခွင့်ပြုခဲ့တာပါဒီလိုဒီဝင်တင်ပို့ခွင့်ရဖို့2019လောက်ကစပြီးမြမဘက်ကရှောက်ထားခဲ့တာပါအခုနေဆက်ကလုံးဝအသွားအလာမရှိတော့ဘဲလေးရင်နဲ့ပဲတရုတ်ကိုအနည်းချင်းတင်ပို့နေကြောင်းကနန်းလုပ်ငန်းရှင်များအသင်းရဲ့ဘ ਹੁ အလုပ်မှုဆောင်တဦးကပြောပါတယ်
။အဲ့ဒါကတော့ပေါင်းမရတော့ဘူး။အဲ့ဒီစစ်တပ်ကစပြီးတော့မတော်တော့ဘူးကုန်ကြီး။ရန်ရသလားဘောအရင်နဲ့တင်နေတင်လို့ရတာပဲဖြစ
်။ကုန်စီပို့ဆောင်ရေးလုပ်ငန်းရှင်အသင်းတွေကတော့ရှမ်းပြည်မြောက်ပိုင်းရဲ့နောက်ဆုံးအခြေအနေကိုမသိရသေးကြောင်း VOE ကိုပြောပါတယ်။တရုတ်နဲ့မြန်မာနှစ်ဖက်စလုံးကကုန်စီအဝင်ထွက်မရှိပေမဲ့လူအသွားအလာအတွက်ယာယီနေဆက်ဖြတ်ကျော်ခွင့်ကိုတော့မူဆယ်ဂိတ်မှာတရုတ်ဘက်ကအခွင့်ပြုထားပါတယ်။အောက်တိုဘာ29ရက်ကစပြီးရှမ်းပြည်မြောက်ပိုင်းမြို့နယ်တွေမှာစစ်ပွဲတွေဇက်တိုက်ရှိနေပါတယ်။အိမ်မှာနေရဆွန့်ခွာသူ 23,000 ကျော်ရှိလာပြီလို့ကမ္ဘာကူလာသမဂ္ဂကတောက်ကြနေမှာထုတ်ပြန်ပါတယ်။တရုတ်ဘက်ကိုထောင်ချီထွက်ပြေးတယ်လို့သတင်းတွေကရေးပါတယ်။ထွက်ပြေးလာတဲ့သူတွေဟာတရုတ်နိုင်ငံထဲဝင်ရဖို့အများကြီးစောင့်ဆိုင်းရကြောင်းပဋိပက္ခတွေပို့ဆိုးလာရင်သူတို့ကိုနေရရှိပြောင်းပေးဖို့တရုတ်နယ်စပ်မြို့တွေကပြင်ဆင်ထားကြောင်းနဲ့တရုတ်သတင်းတွေကရေးသားဖော်ပြကြပါတယ်ရှင
်။ရှမ်းမြောက်တိုက်ပွဲကြောင်းတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးရပ်ဆိုင်းသွားရတာကိုမမျှသိအောင်ပြောပြပေးခဲ့တာပါ။အခုတော့ရခိုင်နဲ့ချင်းပြည်နယ်ဘက်မှာလည်းစစ်ဘေးဒုက္ခသည်တွေအရေးပေါ်အကူအညီလိုနေတာပါ။ချင်းပြည်နယ်ပလောဝမြို့နယ်ရခိုင်ပြည်နယ်ကနေ၄ရက်မပြိုင်နိုင်သေးတဲ့စစ်ဘေးဒုက္ခသည်စခန်းတွေမှာစားနပ်ရိက္ခာခက်ခဲနေကြသလိုဆောင်ရည်ရောက်လာတာကြောင့်ဆောင်တဲ့အနွေးတွေတွေလိုအပ်နေတယ်လို့ဒုက္ခသည်တွေကပြောနေပါတယ်စစ်ကောင်စီရဲ့ကန့်သက်ပိတ်ဆို့မှုတွေကြောင့်အ အကူအညီပေးရအဖွဲ့တွေစီကနေလည်းအကူအညီရဖို့ကခက်ခဲနေပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုကိုဝင်းခန့်မောင်ပြောပြပေးပါအောင်ခင်ဗျာ
။ချင်းပြည်နယ်ပလောင်ဝမြို့နယ်ရခိုင်ပြည်နယ်ကမြို့တချို့မှာအကြောင်းမျိုးကြောင့်နေရမပြောင်းနိုင်သေးတဲ့စစ်ပေးဒုက္ခတွေတွေလက်ရှိအချိန်ထိတောင်းနဲ့ချီကြန့်ရှိနေတာဖြစ်ပြီးဒီဒုက္ခတွေတွေအတွက်စားနပ်ရိက္ခာကိုကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP တခုတည်းကသာထောက်ပံ့နေတာဖြစ်ပါတယ်။ WFP ကရခိုင်ပြည်နယ်ကစစ်ပေးဒုက္ခတွေစခန်းတွေမှာဒုက္ခတွေတူကိုတလားစားအတွက်ကျပ်3000စီထောက်ပံ့နေပေမဲ့ကုန်စည်နှုန်းတွေမြင့်တက်လာတာကြောင့်စားဝတ်နေရေးမဖူလုံသလိုတခြားအသုံးဆောင်ပစ္စည်းတွေလည်းလိုအပ်နေတယ်လို့ပုံနှကျုံမြို့နယ်ကစစ်ပေးဒုက္ခတွေတူကပြောပါတယ
်ကျွန်တော်တို့တကယ်အဓိကတော့အဲ့ဒါကတော့တောင်းရေးလိုအပ်နေတယ်တောင်းရေးကအဆင်မပြေဘူးဒီလို FP ကပေးတဲ့ပိတ်ဆံတဲ့ကျွန်တော်တို့ညနာတာစားသုံးနေရတယ်အခုနောက်ပြီးတော့ဘောဆောင်ရည်လေးဝင်လာတယ်ဆိုတော့အနည်းစင်အင်ကြီးတို့စောင်းတို့အဲ့ဒါလေးကျွန်တော်တို့မှလိုအပ်နေတယ်ဟိုဝေဖို့အတွက်ဆိုလို့ရှိရင်လေကျွန်တော်တို့ကဘယ်ဘူဘီကပိတ်ဆံတယောက်ကိုငွေ3000ရာနဲ့နှစ်နာတာတာစောင့်ရတယ်ဆိုတော့အပြင်ဘက်မှာလိုအပ်တာဝေဖို့လေးပိတ်ဆံမရှိတော့ဘူးအဓိကကျွန်တော်တို့ခက်ခဲဖြစ်နေတာစောင့်ရတောင်းရကတကယ်ခက်ခဲဖြစ်နေတယ်ခင်ဗျာ
ဒါအပြင်ချင်းပြည်နယ်ပလောင်ဝမြို့နယ်စစ်ပေးဒုက္ခသည်စခန်းတွေမှာလည်း WFP ကစံနဲ့စားနပ်ရိက္ခာချို့ထောက်ပံ့တာရှိပေမဲ့စစ်ကောင်စီရဲ့ကန့်သတ်ချက်တွေကြောင့်စားနပ်ရိက္ခာနောက်ကျတာတွေပုံမှန်မရတာတွေရှိနေတယ်လို့လည်းပလောင်ဝစစ်ပေးဒုက္ခသည်တူကဆိုပါတယ
်အဲဒီနောက်ကျတာကကမ္ဘာစားနပ်ရိက္ခာဖွဲ့ကထောက်ပံ့တာကိုအဲ့ဒီတကအမေအမပေးရတာကိုတကအမေမရတော့မပေးရတော့ဘူးဆရာကြီးဆံပေးပေးတာစီပေးတယ်စားပေးတယ်အဲ့ဒီပေးတယ်အဲ့ဒါကလုံလောက်မှုတော့မရှိဘူးဆရာကြီးအဲကျွန်တော်တို့ကဆန်တွေတခုတည်းရလို့လည်းဆန်တော့မပြည့်သေးဘူးလေဆရာကြီး။ရဲ့အင်ကြီးကလည်းပြည့်ပြည့်လက်ချဲလို့ကျွန်တော်တို့ကခက်ခဲကြုံနေကြရရဲ့နေရတော့ကြံ့ကြဲတယ်ဆရာကြီး
။မူခါမုန်တိုင်းတန်အကြီးကျယ်ခံခဲ့ရတဲ့ရခိုင်မြောက်ပိုင်းရသေးတောင်မြို့နယ်မှာဆိုရင်လဲစစ်ပေးဒုက္ခတွေ3000နီးပါးအထိရှိနေသလိုစစ်ကောင်စီရဲ့ကန့်သတ်ချက်တွေကြောင့်စားနပ်ရိက္ခာနဲ့နေထိုင်မှုအခက်အခဲကြုံနေရဆဲဖြစ်တယ်လို့ရသေးတောင်မြို့နယ်စစ်ပေးဒုက္ခတွေရေဆောင်ရနေသူတို့ကပြောပါတယ်။
စာဝတ်နေရအပြင်အဓိကတော့စာဝတ်နေကတော့နံပါတ်1ပေါ့စာဝတ်နေကနံပါတ်1ဆိုတော့နောက်ထပ်ဆိုလို့ရှိရင်လည်းအဲ့လိုအဝတ်တွေဆောက်တင်တဲ့အသုံးဆောင်ပစ္စည်းတွေပေါ့ဆရာ။ဆောက်တင်တဲ့အနွေးတွေတွေစောင်းတွေကောင်းတွေအဲ့ဒါတွေကတော့လိုအပ်မှာပဲ။အဲတချို့တချို့အခွင့်အရေးကတော့ပေးတော့ပေးနေတာပဲဒါပေမဲ့မလုံလောက်ဘူးပေါ့နော်။ IRC လို့ဆိုလို့ရှိရင်လည်းပေးတယ်ဒါပေမဲ့အင်ထောက်စုတစ်ခုကိုနှစ်ထည်နှုံးမဲ့ဝေပေးနိုင်တယ်။အဲစင်တော်သူကမှာဘောလူရဲ့အများကြီးက9ယောက်6ယောက်ရှိတိုင်းဆိုရင်မလောက်မလောက်ပေါ့အဲ့လိုအခြေအနေလေးရှိရဲ့အခုနောက်ပါဆိုလို့ရှိရင်အစိုးရကလည်းတခြားတခြားအကူအညီပေးမဲ့အဖွဲ့အစည်းတွေကိုဟိုမလာရကန့်သက်ထားလိုက်ကြည့်ရင်မပေးတဲ့ဟာတွေအဲ့လိုကန့်သက်ဟာတွေကန့်သက်ထားတဲ့ဟာတွေရှိရဲ့အချို့လူမှုအဖွဲ့အစည်းတွေ CSO တို့ CBO တို့ဘောလိုကယ် NGO တို့ဆိုပြီးပေးတော့ပေးခြင်းနဲ့ဒါပေမဲ့ CA များတီခွင့်ပြုချက်များအဲ့ဒါတွေအခက်အခဲတွေရှိရဲ့တောက်လျှောက်ဖို့အခက်အခဲတွေရှိလာတဲ့ဟာတွေရှိရဲ့
ဒီသေးတောင်မြို့နယ်မှာရှိတဲ့စစ်ပေးဒုက္ခတွေစခန်းတွေမှာနေရာထိုင်ခင်းအခက်အခဲတွေကြောင့်ကိုယ်စီစဉ်တဲ့ကိုပြင်မာနေထိုင်ရတဲ့စစ်ပေးဒုက္ခတွေတွေလည်းရှိနေတာပါစခန်းတွင်နေထိုင်သူတွေကို WFP ကထောက်ပံ့မှုရှိပေမဲ့စခန်းပြင်မာနေထိုင်သူတွေအတွက်တော့စားနပ်ရိက္ခာထောက်ပံ့မှုမရတဲ့အပြင်အလုပ်ကိုင်ခွင့်လန်းတွေလည်းမရှိတာကြောင့်ဒုက္ခတွေစခန်းတွေမှာနေထိုင်နေသူတွေကစားဝတ်နေရေးပိုခက်ခဲနေကြတယ်လို့ဒုက္ခတွေတွေကပြောပါတယ်လက်ရှိအချိန်ထိရခိုင်နဲ့ချင်းပြည်နယ်ပလောင်ဝမြို့နယ်ကစစ်ပေးဒုက္ခတွေစခန်းတွေမှာဒုက္ခတွေ6000ကျော်အထိနေရမပြောင်းနိုင်သေးပဲစာဝတ်နေရေးကျန်းမာရေးပညာရေးစီးပွားရေးစတဲ့အခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရသလိုလက်တလောစစ်ကောင်စီနဲ့အေးအေးဖွဲ့ကြစီးရဲတင်းမာမှုတွေရှိနေတာကြောင့်တိုက်ပွဲတွေထပ်ဖြစ်လာမှာကိုပါစိုးရိမ်နေကြတာလည်းဖြစ်ပါတယ
်ရခိုင်နဲ့ချင်းဘက်စစ်ပေးဒုက္ခတွေရေးပေါ်အကူအညီလိုနေတာကိုကိုဝင်းခံမောင်ပြောပြပေးခဲ့တာပါအခုလိုတောက်ကြညာသတင်းပေးဖို့ချက်အပီမှာတော့မချာခင်ပတ်စင်ကဏ္ဍတွေဖြစ်တဲ့မခင်ဖြူသေးပြောပြတဲ့အမျိုးသမီးကန္တာနောက်ကိုအောင်ပြောပြတဲ့သုဒ္ဓဆောင်နဲ့အမေရိကန်တခွင်းနဲ့ဒေါက်ခင်မျိုးသက်ပြောပြတဲ့သိပ္ပံနဲ့ဤပညာကန္တာတွေလာဖို့ရှိပါသေးတယ်ခင်ဗျာ
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးတော့ချိန်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာကဒီပေးမိဆိုတဲ့နာမည်နဲ့ Glowmark အပြာရောင်အမှတ်လေးပါတာဒီပြည့်စုံစီမားရရှင်ဒီသတင်းတွေပြည်သက်တွေအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ရဲ့နိုဝင်ဘာလ3ရက်တောက်ကြညပိုင်းရေဒီယိုအစီအစဉ်တွေကို American နိုင်ငံ Washington DC မြို့တော်ကနေရုပ်သံကပါဆက်ပြီးည10:00နာရီခန့်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့တောက်ကြနေကြပြပြနေကြအပတ်စဉ်ကဏ္ဍတွေကအရင်ဆုံးမခင်ပြူသေးပြပြတဲ့မြို့သမီးကန္တာနောက်ကိုအောင်ပြပြတဲ့သုဒ္ဓဆွန်လင် American တခွင်နဲ့လော်ခင်မြို့သက်ပြပြတဲ့သိပ္ပံနဲ့နိပညာကန္တာတွေညဆင်ရဖို့ရှိပါတယ်။အခုတော့အမျိုးသမီးကဏ္ဍပထမပါဒုက္ခတဲ့စခန်းကနေဖင်လန်ကအလှမဲ့ပြိုင်ပွဲအထိတက်လှမ်းခဲ့သူရဲ့စိန်ခေါ်မှုကိုပြောပြထားပါတယ်ထိုင်းမြန်မာနယ်စပ်ဒုက္ခတဲ့စခန်းမှာမွေးဖွားကြီးပြင်းခဲ့ပြီးဖင်လန်နိုင်ငံရဲ့2023ခုနှစ်အလှမဲ့ပြိုင်ပွဲစကတင်ဆယ်ဦးစင်းတဲ့ထိနေရာရခဲ့တဲ့မဆန်းမြာဦးကစိန်ခေါ်မှုများခဲ့တဲ့သူ့ရဲ့တွေ့ကြုံကိုပြည်ရဲ့သတင်းဘက်ကပြောပြခဲ့ပြီးဒီတစ်ပတ်မှာတော့နောက်ထပ်အခက်အခဲစင်ခေါ်မှုတွေကိုဆက်ပြောပြမှာပါမက်ကင်ဖြူထွေးပြောပြပေးပါအောင်ခင်ဗျာ
ပြိုင်ပွဲကိုဝင်ပြိုင်ဖြစ်တာကရောဘာကြောင့်လဲဒါကကိုငငယ်တည်းကကိုမက်ခဲ့တဲ့အိမ်မက်တစ်ခုအကောင့်ထဲပေါ်တာလား
ပြောရလို့ရှိ It's not a တကယ်တော့ It's not a simple story လို့ပြောရမှာဘာဖြစ်လဲဆိုညီမဝါသနာရှိခဲ့တဲ့ငငယ်ကလေးကဝါသနာရှိရဲဒါမဟုတ်ဒါပေမဲ့အဲ့လိုမျိုးတသိမရှိရဲဘူးလေဝါသနာတော့ရှိခဲ့ဒါပေမဲ့တသိမရှိရဲဘူးအဲ့ဒါကြောင့်ခုနညီမပြောတဲ့လိုမျိုးအရာဟိုစားဒီမှာရောက်ကြတဲ့အကိုကိုကိုအဲ့လိုမျိုးစူးစမ်းရတာပေါ့28နှစ်ဖြစ်အနည်းနဲ့ကြည့်ပြီးတော့မှအကိုကိုကိုအဲ့လိုမျိုးဟိုစား confident ပိုရှိလာအောင်ပိုကိုကိုကိုတိလာအောင်အရာကိုကိုအဲ့လိုမျိုး invest လုပ်ရတာလေ so 28နှစ်မှတွားပြိုက်ဖို့အဲ့လိုမျိုးနည်းနည်းရဲလာတာလေအဲ့မှလည်းဟိုစားကျမရဲ့ညီမသူရဲ့ support ကြောင့်လည်းကျမရဲ့မှာရောက်လာဘာဖြစ်လို့ဆိုညီမညီငယ်ကလေးကအဲ့လိုမျိုးအရာဟိုစားတတိရှိရလူတယောက်မဟုတ်ခဲ့ဘူးလေညီမအရာဟိုစားအရာလည်းအရှက်ကြီးရလေညီငယ်ကလေးကအရှက်ကြီးရအဲ့လည်းအရာလည်းကြောက်တတ်တယ်လေဘာကိုယ့်ရဲ့ကိုယ့်ရဲ့ဟိုစားခြောက်ထူးကြောက်လည်းဖြစ်နိုင်ရလေအဲ့လိုမျိုးကြောက်လူလူရကြောက်တာရောအဲ့လိုမျိုးလူရတိတ်မယုံတာရောအဲ့ဒါလည်းကိုယ့်ရဲ့ personality လည်းဟုတ်တယ်ဒါပေမဲ့ also ကျမရဲ့ညစီဘွားအဲ့လိုမျိုး experience တွေကြောက်အဲ့လိုမျိုးပေါ့အထေတွေအများကြီးပေးခဲ့ရတယ်အဲလိလအများကြီးလိလတည်ယူခဲ့ရတယ်ကိုကိုကိုတိလာဖို့ဆိုအများကြီးအဲ့လိုမျိုးစူးစမ်းခဲ့ရတာပေါ့
အခုပြောထားတဲ့ဟာနဲ့တစ်ဆက်သေးပါပဲအဲ့တော့ကိုကသူများတွေလိုပုံမှန်ဘဝမှာဒါဖင်လန်ဆိုဥရောပနိုင်ငံတစ်ခုလीနော်ရှင်မွေမွေးဖွားလာတဲ့ကလေးတွေဆိုတော့ငယ်ခင်ကလေးကသူတို့ကိုသူတို့ယုံကြည်မှုအပြည့်ရှိပြီးသားကိုကကြတော့ဒုက္ခတဲ့စခန်းတွေကနေရောက်လာတာဟုတ်ကျတော့အဲ့လိုမျိုးကိုကိုကိုအားငယ်တဲ့စိတ်တူပါတော့ဗောနော်ဟိုဖြစ်တယ်ဆိုတဲ့သဘောမျိုးလို့နားလဲပါတယ်အဲ့လိုအခါတွေမှာဒါကိုဘလို့တွန်းလှန်ပြီးတော့ကြော်ဖြတ်ခဲ့ရတယ
်ပြောရလို့ရှိရင်ညီမရဲ့ experience တကြောက်ညီမအခုချိန်ထိအရှုံးမပေးရလေကိုရဲ့ experience ကိုခံစားခဲ့ရတဲ့ကြုံခဲ့ရတဲ့အရာတွေကိုအဲ့ဒါကိုအဲ့လိုမျိုးဟိုစား experience ခုအနေနဲ့အတုံးချပြီးတော့မှကိုရှေ့ရောက်အောင်ကိုအဲ့လိုမျိုးတိုးကိုတိုးခဲ့တာလေပြီးတော့မှကိုအဲ့လိုမျိုးအရှုံးစိတ်အားငယ်စိတ်တက်တဲ့အချိန်မှာအရှုံးပေးတဲ့အချိန်မှာခုနညီမပြောတဲ့လိုမျိုးကိုကဘာဖြစ်လို့ဒီအရာကိုလုပ်နေရလဲကိုအတွက်ဘာဖြစ်လို့ဒီအရာတစ်ခုကအရေးကြီးရလဲကိုရဲ့ values ကိုကိုပြကြည့်ပြီးတော့မှအိုးကျမအခုလုပ်နေတာ it's not only from me ကျမတက်မဟုတ်ပဲねကျမတခြားလူရဲ့ story သူများတက်လာအောင်ကျမတို့အကြောင်းတွေနိုင်ငံတကာတက်လာအောင်ဒီဖင်လာလူမျိုးတွေတက်လာအောင်အဲ့လိုမျိုးစဉ်းစားပြီးတော့မှအဲ့လိုမျိုးအားရှိလာတယ်လေ so yeah ဒီနိုင်ငံမှာလဲဖင်လာလူမျိုးတွေဆိုလို့ရှိသူတို့ကမသိသူတို့ကမြန်မာနိုင်ငံပဲမှာလဲမြန်မာလူမျိုးတွေဆိုသူတို့ကမသိဘူးလေအခုကျမလည်းပြိုက်ပွဲဝေသွားတဲ့အချိန်မှာလူတွေလည်းပိုသိလာတာပေါ့အော်မြန်မာနိုင်ငံအများအပြားသူတို့ကမသိကြဘူးပေါ့မြန်မာနိုင်ငံဆိုဘယ်မှာလဲဆိုသူတို့ကလည်းမကြားဘူးပေါ့
ဒါတော့အခုအဲ့ဒီလေဝင်ပြိုင်လိုက်ပြီးတော့မှပေါ့နော်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကောလက်ရှိဆိုနေတာမြန်မာနိုင်ငံမှာအပိပခါရီကပို့ပြီးတော့ပြင်းပြင်းထန်ထန်အောင်ပြန်ဖြစ်နေတဲ့အခြေအဆိုရခါကြတော့လေဘလောက်ထိများဒီမြန်မာအရေးကိုဒီဖင်လန်နိုင်ငံအတူတွေသိအောင်ဘလောက်ထိလုံနိုင်ခဲ့တယ်လို့ရောထင်လဲ
你妈也你妈咯，怎么你家路线嘛带要来的，过夜找我过表边来的，过夜找我过夜或者不话找哎，你 share 人来的 ，I think it's a 你家里有来苦安毕业的哦，对啊。都靠这样的来，地铁你去要来的，弄来的，是不是？过路牛在门后边呢，地南伢路在嘞，就是也嘞，比如嘞，俺们有苦阿呀，不？你妈用的嘞，俺们有过夜照顾 ，share 楼的 ，it's the same as 过夜或者你妈他妈吃的，吃的鸭肉嘞，俺们有卤的啊，卤的卤来的不？
买什么药是过来的？事业正常不？喏，他。我打工去开下来，格另个的要路表面所以呢，妈妈不如吃嘛嘞。你打住啊，生意比不开的，我们妈妈比安尼出开下来，个个人都卡在一片呢。在住奶奶吃不了，你个呀都卡在是看你妈个母个的说嘞。就阿姑阿菜嘛嘞，但你妈那个妈估计是在阿那边呢，他们那边闹翻土地皮包喏，都卡在格另个路呢，伢以为。的出来了，比巴的有那些个偏来那些的出来，比对嘛呗，哦，说话比较特别厉害，对，就是，哦，古拉他们讲表了一下思路线的，哦，那当然你把铁路修来了，都表查那些的喏，是不？第六秒过的前弄啊，中个丫头呗，啊，古去干啦，第六十的嘛嘞，第六九年嘞，说第六块卡毛古，第六秒看啥嘞，第六转把一路背景是一片嘞。
这个表扬的是也完美了不过来过来看啥开呀的米巴瑞这么不好闻的米巴瑞这么薄薄瑞哭湿湿的哭不好闻湿湿的加辣的嘞米巴瑞表达了没有你那气味了吗你哭的是表都表达了没有湿湿辣的嘞说第六秒加我加呀的亲妈你妈说性高皮的不也性高皮的把皮肉是过来嘞看啥开了第一嘞不能有说哭的差多瑞不能有看啥呀嘞照片呀嘞说性高呀皮的不你妈说了是说呀说了是说呀多瑞也难看到呀或者不薄皮的不多啊你妈说了是路来嘛可以路可以是吧是耶路来嘛，俺们有单薄是吧？是耶 ，so it's very 亚生高皮的，的起码我们闽南人嘛，是耶路瑞，比如俺们有路亏，我们看啥，看啥呀的，亚我生高皮的，比如啊，酷你妈，地方闽南人嘛，要了看啥呀的路亏，伊为了便宜伊要公路，比如嘞看啥开始钱的嘞。
所以过路的闽南人嘛，是嘞，没有得米的路哎，没有得米的出的皮包喏，比如这有。姑婆话最重要的，不如咩阿比斯卡表姐嘞？
姑姑用钱吧，姑力啦吧，啊，业绩啊，咯，姑姑地婆婆也业绩啊嘞，姑姑地啦的，怎么不多嘞？怎么别样的啦嘞？怎么地婆嘛把路起来嘞？把路起来嘞？就是姑地路是实在少铺嘞，不累啊嘞？姑把是十六幺嘛嘞？除了地啦，我说也业绩嘞，姑姑姑地婆哦，怎么不多嘞？怎么把皮肉啊带血啊嘞？把脚带血啊嘞？哎，哥哥哥，俺们有看那看那民窟里头不？俺们有reflect 老家嘞。过夜俺那车队过夜教育木嘞，俺们有或者野赛啦，哎，咱们没队伍不？咱们哎的亚瑞老老是过嘞，不多得啦啊，老者过夜教育木嘞过野赛吧，野赛吧，俺那。并俺们有队友不？哎哪位表亲的？哥或者这次哥老姐的亚位没老来边没？谁家没家来呢不？谁没少来呢？哥哥来俺们有，都要拿来别的了没有？哥哥来拿来没别完了？哥吃呀嘞，等人吃，哥吃呀嘞，没打住表你呢？哥哥俺们有吃饱了，没有的没有表亲的不？亚姨姐哥哥吃饱，哥。少少铺也易记啊不？今嘛罗今嘛个今嘛罗么少少无数路西不多啊？今嘛罗那边么少少吧嘛嘞？今嘛罗个今嘛少少嘛，俺们有拆开路嘛？今嘛的岔路嘞，多拆开路路也嘛嘞？所以说啊，各个俺们有高高木木嘞，啥啥呀嘛不？
你妈比有不？那现在嘛嘞，人家也不低啊，每天回来回来回家没多少比，我哪个是比罗的？哦，你妈比给啥白皮皮的擦的不？那俺家个就比奶奶老牛老奶不，把你身上擦了起来，把你老多么来些。
哭了，起码或者病伢也有五十八斤的，找我们比的来说，病伢也找比要得起的。
ကျွန်တော်ကဟိုစားစစ်မတိုက်ချဘူးဆိုတော့ပညာရေးနဲ့အဲ့လိုမျိုးအပိုင်းမှာစူးစမ်းရမှာပေါ့ကျွန်တော်တို့လူသားရဲ့အဲ့လိုစူးစမ်းရမှာပေါ့အဲ့ဖက်မှာ and then ညီမရဲ့အိမ်မက်ကတော့တင်းကြလို့ရှိရ UM မှာတော့အဲ့လိုမျိုးလှုပ်ချတာပေါ့အဲ့လိုမျိုးအိမ်မက်တွေရှိတာပေါ့အခုတော့ဟိုစားလိလာနေရဲ့အဲ့လှုပ်ရှားနေတာပေါ့ကိုရှိရဲ့မြို့မှာကိုဟိုစားလူတွေနဲ့အဲ့လိုမျိုးဟိုစား connection တွေလောက်တယ်အဲ့လိုမျိုးပို့ပြီးတော့မှတိလာအောင်တက်လာအောင်တိုးတက်လာအောင်တမင်ကြလို့ရှိကိုပြပေးနိုင်အောင်အဲ့လိုမျိုးကိုအခုဟိုစားကိုအဲ့လိုမျိုး invest လုပ်နေတာပေါ့
ပြီးရမျိုးသမီးကဏ္ဍမှာအခုအချိန်ပေးပြီးတော့ပါဝင်နေညနာတွေဖြည့်ချားပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်မဆွမ်းရဘူ
း
ဒုက္ခတဲ့စခန်းကနေအလှမဲ့ပြိုင်ပွဲအဆင့်ထိတလန်းခဲ့သူရဲ့စိန်ခေါ်မှုမက်ကင်ဂျီတွေပြောပြခဲ့တာပါအခုတော့သုဒ္ဓဆောင်ရင်အမေရိကန်တခွင်ကန်တာပါ Green Card ကန်ဆယ်မဲ့ဒုတိယပိုင်းကိုပြောထားပါတယ်အမေရိကန်ရဲ့နှစ်စဉ် Diversity Visa DV အစီအစဉ်ဖြစ်တဲ့ Green Card ကန်ဆယ်မဲ့ရှောက်ပြီးရခဲ့တဲ့မြန်မာကမက်စီတင်စင်ဒီထွန်းအမေရိကရောက်လာပြီးဘဝလမ်းကြောင်းရွေးချယ်ခဲ့ပုံကိုကိုအောင်ပြောပြပေးပါအောင်ခင်ဗျာ
ကိုဆိုလို့ရှိရင်ဒါအမေရိကကိုကိုကရောက်လာပြီဆိုတော့ဒီအမေရိကကိုလာမယ်ဆိုပြီးတော့ကိုရွေးချယ်ပြီးတော့လာခဲ့တဲ့အဆုံးဖြတ်ချက်ကဟိုမှန်ကန်တယ်လို့ထင်လား
ညီမအနေနဲ့ကတော့မှန်ကန်တယ်လို့ထင်တယ်ဘာဖြစ်လို့ဆိုညီမကငငယ်လေးကလည်းအမေရိကကိုလာချင်ပါငငယ်လေးကလည်းအမေရိကမှာနေချင်တယ်အမေရိကမှာကြောင်းကက်ချင်တယ်အမေရိကမှာအလုပ်လုပ်ချင်တယ်ဆိုတော့ကိုစိတ်ကူးရှိရတာဖြစ်တဲ့အတွက်အမေရိကကိုကိုစိတ်ကူးရတာအတိုင်းအကောင့်ထဲပို့ပြီးလာတာဖြစ်တဲ့အတွက်ဒီမှာနေရမှန်တယ်လို့ထင်ပါရှင
်။ဒီနေရာမှာတခုမေးချင်တာကအမေရိကကိုလာမယ်ဆိုတဲ့အခါကျတော့ဒါအခုဆိုလို့ရှိရင်အမေရိကမှာကဒီတနက်ပြစ်ခတ်မှုတွေနောက်တစ်ခုကခုနလိုကိုဗစ်ကာလနောက်ပိုင်းမှာဆိုလို့ရှိရင်အာရှသားတွေကိုအဓိကပြစ်မှတ်ထားပြီးတော့တိုက်ခိုက်တာမျိုးတွေအထူးသဖြင့်ဟိုနယူးယောက်မြို့ကြီးတွေမှာဟိုဖြစ်တတ်ပါတယ်အဖြစ်များပါတယ်။ဆိုတော့ဟိုအခုအမေရိကကိုကိုယ်တိုင်လာရောမယ်ဆိုတော့ဟိုစိတ်ထဲမှာမစိုးရိမ်ဘူးလား။
စိတ်ထဲမှာပေါ့နော်လာမယ်ဆိုတဲ့အချိန်မှာဟိုအမေရိကန်မှာအဆင်ပြေပါမလားပေါ့နော်တခုခုဆိုရင်ဟိုဘယ်လိုများဖြစ်နေမလဲပေါ့စိတ်ပူလာရင်ရှိရဲ့ဟိုအဲ့လိုဒါပေမဲ့တကယ်ဟိုပေါ့မလာခင်မှာပေါ့နော်ဒီမှာရှိရဲ့ဟိုအတ္တီကိုလည်းမေးကြည့်ရဲ့ပေါ့နော်ဘယ်လိုမျိုးလဲပေါ့အဆင်ပြေပါမလားပေါ့မေးကြည့်ရဲ့တကယ်ဟိုအမေရိကန်ကိုရောက်လာတဲ့အခါကျတော့ဟိုအရန်ကြီးအဲ့လိုခွဲခြားတာမျိုးပေါ့အေရှားဖုန်းစင်တာမျိုးလို့အဲ့လိုမျိုးကတော့ညီမအရန်တော့မကြုံပါဘူးရှင်ဟုတ်ကဲ့
ဟိုအခုဒါဟိုအမေရိကကိုရောက်တော့နယူးယောက်ကိုရောက်နေတော့အခုဘာလုပ်လို့လဲ
ညီမကဟိုပါပေါ့အခု real estate agent လို့ပါတယ်ဟို new york state ရဲ့ licensed agent ပေါ့နော်ဟို agent တွေလို့ရောင်းတာငှားတာဝယ်တာပေါ့အဲ့ဒါကိုအကျိုးဆောင်ပေးရမယ်ကိုလို့ပါတယ
်ဆိုတော့အခုဒါဟိုရောက်တာဆိုရင်မေလကရောက်တယ်အခုဒါဟိုအောက်တိုဘာအထိပေါ့နော်ဆိုတော့ဒီ license ကဘယ်တော့ဟိုယူလိုက်တာပါလဲ
โอเค license ก็ New York State license ก็님ก็ဟိုอ่ะပေါ့ဒီအခုပြီးခဲ့တဲ့ဖတ်တင်ပါလာ license မျိုးဟိုပါဟိုပေါ့အောက်သွားပြီး님 license ရအောင်လေပေါ့เนาะโอเคဟို New York ကိုရောက်ပြီးတော့ဟိုပေါ့ဒီ3လကျော်လောက်ပါလေ님ဟို license agent ဖြစ်သွားဖြစ် license မျိုးအောင်သွားတော့เนา
ะအမေရိကကိုမလာခင်မှာအမေရိကရောက်လို့ရှင်ကိုဘာလုပ်မယ်ဆိုတာမျိုးကြိုပြီးတော့ဟိုစဉ်းစားထားခဲ့လား
စဉ်းစားထားခဲ့တာရှိတယ်အခုဒီပြီးတော့ပြီးတော့အမေရိကန်ကိုလာရုံနေဆိုတဲ့အချိန်မှာပေါ့နော်အမေရိကန်နဲ့ပတ်သက်တဲ့ဟာတွေအကုန်လိုက်ပြီးတော့လေ့လာတယ်ဟိုပြင်ဆင်နေပေါ့ဘို့ဆိုအမေရိကန်ကိုဒီမှာက immigrant နေနေလာမှာဖြစ်တဲ့အတွက်ကိုလည်းခေါင်းမမေ့တော့ဘူးနေနိုင်တယ်အဲ့တော့ဒီအမေရိကန်ကိုရောက်တဲ့အခါကျရင်ငါဘာတွေလုပ်မလဲငါဘာတွေတိထားဖို့လုပ်မလဲအမေရိကန်နဲ့ပတ်သက်တဲ့ information တွေမှာလိုက်ပြီးတော့လေ့လာစာရင်းလိုက်ဖတ်တယ်ပြင်ဆင်နေပေါ့နော်အမေရိကန်ရဲ့ယူနေမှုဘဝတွေအကြောင်းအမေရိကန်အကြောင်းကြီးထားတဲ့စာအုပ်လေးတော့ဒီမှာဖတ်တယ်ဒီမှာအဲ့ဒီမှာဟိုမိကရောက်လို့ရှိရင်ငါဘာတွေတိကျစေလဲငါရောက်တာနေမှာဘာတွေလုပ်ရမလဲကြုံပြီးတော့ပြင်နေနောက်ပြီးတော့အမေရိကန်ရောက်တာနေဟိုအင်ချန်နေပဲလုပ်နေဆိုတဲ့စိတ်ကူးပါလေရှိထားပြီလားအဲ့ဒါကြောင့်လို့ဒီရောက်တော့လေဟိုဒီ real estate agent အလုပ်ကိုလုပ်ဖြစ်သွားတာရှင
်ဟိုအင်ချန်မီရောက်တဲ့အလုပ်ကိုဘာကြောင့်ရွေးခဲ့တာလဲ
ညီမက real estate ကိုလုပ်ငန်းမှုပေါ့နော်ဒီအလုပ်ကိုချက်လေးချက်တယ်စိတ်လေးဝင်စားတယ်ဘာဖြစ်လဲဆိုတော့ညီမညီမဒီမာလေးကလေ the real estate ပဲ လုပ်ခဲ့တာ
ဟိုနောက်ဆုံးအကြိမ်မှာမြန်မာကအင်ချမ်းကြီးလောကကြီးကိုစပြီးတော့ဝင်နေအခုဆိုလို့ရှိရင်ဟိုဒီလုပ်ငန်းလုပ်တတ်တာပုံနေကြုံပြီးပေါ့နော်ဒီအင်ချမ်းကြီးအလုပ်ပဲမြန်မာဒီမှာလုပ်ခဲ့တာဖြစ်တဲ့အတွက်အမေရိကန်ရောက်တဲ့အခါမှာလေဒီလုပ်ကိုပဲဆက်လုပ်ဖြစ်တာပါအင်ချမ်းကြီးလုပ်ငန်းလုပ်တယ်ပေါ့နော်ဟိုကိုကဖီးရမယ်ဆိုတော့ဘယ်လောက်လောက်ကိုကဟိုလေ့လာခဲ့ရလဲဒီဆက်
မတူပေါ့နော်ညီမကတော့စာပွဲဖြေဖို့အတွက်ကိုညီမတလခွင့်နဲ့စာဖတ်ခင်ရတယ်။ဟိုတယောက်နဲ့တယောက်ကစာပွဲဖြေဖို့ပြင်ဆင်ရတဲ့အချိန်ကိုရဲ့စာဖတ်အားပေါ့နော်ဟိုကိုရဲ့သဘောပေါက်နားလည်တယ်ပေါ့မူတည်ပြီးတော့ပေါ့ဆိုတော့ညီမကတော့တလခွင့်အချိန်ယူပြီးတော့စာဖတ်တယ်license ဆောင်ဝင်ဖြေတယ်အစိုးရရဲ့ဒီဟိုပေါ့ license ဝင်ဖြေတယ်စာပွဲအောင်သွားတယ်ညီမ license agent ဖြစ်တယ်ရှင်ဟုတ်ကဲ့
ဟိုပုံမှန်ဆိုရင်ရောဒီလိုစာပွဲဖြေဖို့အတွက်ဆိုလို့ရှိရင်ဘယ်လောက်ဟိုအချိန်ယူရတယ်ဆိုတာမျိုးသိထားပါလဲ
ပုံမှန်ကဆိုတော့3လနဲ့ပြီးတော့6လလောက်စာဖတ်တယ်ဟိုတယောက်နဲ့တယောက်ကတော့မတူဘူးပေါ့နော်အချိန်ပေးနိုင်တာလေဟိုစာလိုက်နိုင်နေပုံမှန်လို့ကြည့်ပြီးတော့အချိန်ကွာသွားတာရှင်ဟိုစာဖတ်တဲ့အချိန်ကပုံမှန်တယောက်နဲ့တယောက်တော့မတူဘူးပေါ့နော်အဲ့လိုမျိုးဖြစ်ရရှင
်ဟိုအားလုံးဒီဟိုကိုဒီစာအုပ်စာရန်နောက်တစ်ခုကဒါစက်မိုးရဲဖြည့်ရဆိုတော့ရောအလုံးကုန်ကြစီဘလောက်လောက်ရှိပါလဲ
ဟုတ်ကဲ့ဟိုညီမတော့ရောညီမက online ကနေပြီးတော့တော့ဒီတင်ငန်းတက်တယ်ပေါ့နော် online ကနေတင်ငန်းတက်တယ်အဲ့ဒါကကျော်တော့300ကျော်လောက်ပြီးရတယ်ပြီးတော့အဲ့မှာအဲ့ဒီရဲ့ကျောင်းရဲ့စာမွေးကိုရင်းဖြည့်ရတယ်ပေါ့အဲ့ school exam ပေါ့ school exam အောင်သွားပြီဆိုတော့မှအစိုးရရဲ့ government exam ကိုဖြည့်ရတယ်ညီမတော့ exam တစ်ခုဖြည့်ပြီးတော့မှ license တက်ဖြစ်တာဟိုအစိုးရ exam ကိုစာပွဲတစ်ခါဖြည့်လို့ရှိရင် $15 ပေးရတယ်ဟုတ်ကဲ့ဟိုပေါ့ကုန်စည်စိတ်ကတော့ညီမနေနေတော့အဲ့လိုပေါ့ဒါညီမကုန်နေတာပေါ့နော်ဟိုတခြားလူတွေကတော့ဘယ်လောက်ကုန်နေလဲညီမလည်းသိချင်မသိဘူးဟုတ်ကဲ့
ဟိုအခုဒီအင်ချမ်းမြေဟိုလုပ်ငန်းပေါ့လုပ်နေတဲ့အခါကျတော့အဆင်ပြေလား
အစင်းကြီးရဲ့အခုညီမကအခုပေါ့နော်ညီမရဲ့ customer တွေထဲမှာဆိုရင်ညီမတွေလည်းရှိတယ်ဟိုနိုင်ငံခြားသားတွေလည်းရှိတယ်ဟိုပေါ့ဘာဖြစ်လဲဆိုညီမကညီမ community မှာလည်းလုပ်တယ်လို့ဒီနိုင်ငံခြားသားတွေပေါ့နော်နိုင်ငံခြား community မှာလည်းညီမအလုပ်လုပ်တယ်အဲ့လိုမျိုးဆိုတော့အခုဆိုရင်ညီမကတော့ဒီညီမ real estate agent လုပ်တယ်ဆိုတော့ဟိုလူတွေတော့တော်တော်များသိနေပြီရှင်ဟုတ်ကဲ့
ကြည့်လျှောက်ပြီးတော့ရောဟိုဒီ American Aimbet ဒီ account တွေပေါ်ဖို့အတွက်ကိုဘာတွေဆက်ပြီးတော့လုပ်မယ်ဆိုတာမျိုးစဉ်းစားထားတာရှိပါလဲ
စဉ်းစားထားတာရှိတယ်ညီမရဲ့ American Dream ပေါ့ဟို American Dream ကတော့ဒီမှာ America ကိုအခုရောက်လာပြီ HMB အလုပ်လေဟိုစပလို့ပေါ့လုပ်နေပြီဆိုတော့ဟိုဒီ America မှာအောင်မြင်တဲ့ Real Estate Agent တယောက်ဖြစ်အောင် Broker တယောက်ဖြစ်အောင်ပေါ့နော်တိုးစားသွားဖို့ညီမ Aimbet ရှိတယ်အဲ့ဒီအတွက်ကိုလည်းညီမအလုပ်တွေပို့ပြီးတော့လုပ်သွားဖို့ရှိပါရှင်
ကိုကိုတိုင်းကတော့ green card ကန်ဆယ်မင်းနဲ့အခုဆိုလို့ရှိရင်အမေရိကန်ကိုရောက်လာပြီဆိုတော့နောက်ထပ်ဟိုတခြားလာမဲ့သူတွေလာဖို့ကြိုးစားနေတဲ့သူတွေအတွက်ပေါ့လေဟိုဘလို့တင်းစကားမျိုးပြန်ပြောချင်ပါလေ
ဟိုလူတိုင်းမှာအဲ့တည်းရှိရပေါ့နော်စိတ်ကူးတွေရှိရတကယ်လို့အမေရိကန်ကိုလာဖို့စိတ်ကူးရှိရဟိုစီနေဆိုလို့ရှိရပေါ့နော်ဒီဗီထိုးကဒီလာတဲ့လာမဲ့ဆိုလို့ရှိတက်နေရတယ်ပေါ့နော်ဟိုနောက်ပြီးတော့ဒီမှာကိုယ့်ရဲ့ဒီကိုယ့်ရဲ့စိတ်ကူးလေးပေါ့ American Dream ကိုအောက်ထည့်ဖို့ကြိုးစားပါလို့ပြောဆိုပါတယ်ရှင်
။ဟုတ်ကဲ့ဟိုအခုလိုအချိန်ပေးပြီးတော့ပြည့်တဲ့အတွက်ကျေးဇူးတင်ပါတယ်ဆင်ပြေ။ဟု
တ်ကျေးဇူးတင်ပါတယ်ဟုတ်ကဲ့ရှင်။
အမေရိကန်မှာနေဖို့ green card ကန်ဆယ်မဲ့ပေါက်ခဲ့သူဘဝလမ်းကြောင်းရွေးချယ်ခဲ့ပုံကိုကိုအောင်ပြောပြတဲ့သုဒ္ဓဆောင်တဲ့အမေရိကန်တစ်ခွင်မှနားဆင်ကြည့်ရှုခဲ့ရတာပါအခုတော့သိပ္ပံနဲ့နေပညာကဏ္ဍပါရေရှည်တည်တတ်မဲ့စိုက်ပျိုးရေးသဘာဝဝင်ခြင်းကိုပြောထားပါတယ်သီးပင်စားပင်နှစ်ရှည်ခံပင်တွေပါတဲ့အမေဇုန်ကိုစနစ်တကျအကွက်ချစိုက်ပြီးကမ္ဘာမြေရေရှည်ကျန်းမာအောင်လှုပ်ပေးနိုင်တဲ့ပါမာကာချာကောရေရှည်တည်တတ်မဲ့စိုက်ပျိုးသဘာဝဝင်ခြင်းအကြောင်းဇီဝနေပညာရှင်ဒေါ်တန်တန်းစိန်ကိုတောက်ခေမျိုးသက်ကမေးချပါတယ်ခင်ဗျာ
အခြေတက်ဟိုဥယျာဉ်စိုက်ပြပါတော့နော်။အင်းပေါမတော်ချောင်းအဲ့ဒါလေးနည်းနည်းလား။ဒီစနစ်ကဘယ်ပေါ်မှာအခြေခံလဲဆိုလို့ရှိရင်ကျမတို့ရဲ့ ဒီကဘာကြီးကအရင်တော့လိုမျိုးပေါ့နော်တောက်တုံးရေတို့တန့်စင်တဲ့ရေရဖို့ဆိုတာတော်တော်အများရန်ရနေတဲ့ရေမှာလည်းညဉ့်ညမ်းမှုတွေများလာတယ်ပေါ့နော်အဲ့ဒါတစ်ချက်ရယ်ကျမတို့ကရေနံအခြေခံတဲ့ swine in တွေဟာတင်းနဲ့ပုံဆုံးခံနေပြီဆိုပြီးတော့ delivery ပြောချမှုတွေလည်းလာတယ်ပေါ့အဲ့ရာဒီဥတို့ကလည်းအရင်လိုမဟုတ်တော့ဘူးရေရယ် swine in ရယ်ရာဒီဥတွေပေါ်မှာအခြေခံပြီးတော့ကျမတို့ကအရင်တော့လည်းနှုံးတိုးတက်လီကောင်းလေဆိုပြီးတော့စိုက်ပျိုးမြေကိုနှုံးကောင်းအောင်ခိုင်းတဲ့စိုက်ပျိုးမြေစနစ်မျိုးတွေကအဆင်မပြေနိုင်တော့ဘူးပေါ့နော်ဒီတော့ရေရှိတည်ရအောင်ဆိုပြီးတော့အဲ့မှာလုံနေတဲ့လူတွေရဲ့ချမ်းမကြီးသူတို့ရဲ့စွန့်ရင်မြင့်တင်ကြီးတွေလည်းပါတယ်အချက်ကကြတော့ကို့မာရဲ့ဟောင်းမျှဝေသုံးဆွဲဆိုတဲ့အချက်တွေကိုအခြေခံပြီးတော့ဩစတြေးလျနိုင်ငံသားနှစ်ယောက်ဖြစ်တဲ့ Bill Morrison နဲ့ David Holcroft တို့ကနေရောဒီပါမာကာဆာဆွန်နီးစနစ်ကိုတီထွင်ခဲ့ပါဆရာမသူကတမဲတဲ့ကိုအများကြီးအထက်ကောင်မလုပ်တော့ဘဲနဲ့အမဲဆုံးပေါ့တက်တော်ပင်ခါမျိုးတွေကိုအဲ့လိုဇုံတွေခွဲပြီးတော့စိုက်တယ်နောက်တစ်ခါတီးပင်စားပင်တွေခြုံပုတ်ပင်တွေပေါ့နွယ်ပင်တွေနောက်ဥစားပင်မြေကပ်ပင်နောက်ပြီးတော့ရေစုဆောင်နဲ့စနစ်တွေလည်းပါပါသူကအဲ့လိုမျိုးဒီဇိုင်းဆွဲပြီးတော့စိုက်တဲ့ခါမှာဓာတုဥဒ္ဒံလည်းခံနိုင်လာတယ်နောက်ပြီးတော့ဈေးကွက်ကဲစိန်ခေါ်မှုတွေလည်းခံနိုင်တယ်နောက်တစ်ချိန်နဲ့တစ်ပြိုင်နက်မှာအလုံသမားကိုဖတ်ခြင်းလည်းမရှိတဲ့နီးစနစ်မျိုးပေါ့ဒီနေရာမှာဒီပင်စိုက်နေဆိုတော့ဒီဇိုင်းဆွဲထားတဲ့အတွက် permanent agriculture လို့ဟိုပြည့်ပြန်မယ်ဆိုရင်လည်းရပါတယ
်ဒီ permaculture ဒီ aspect ဥစ္စာကိုမြန်မာနိုင်ငံမှာဘယ်နေရာတွေမှာတော့တောင်းရင်အဆင်ပြေပါမလဲဆရာ
orchard လို့ခေါ်တဲ့ဥယျာဉ်ခြံသမားတွေပေါ့နော်တရက်ခြံနေခေါ်ပတ်ခြံဒူးရင်ခြံလိမ္မော်ခြံ rubber ခြံသူကတီးခြံတစ်မျိုးတည်းကိုရွယ်တညီတည်းကိုတစ်ချိန်နဲ့စိုက်တဲ့အခါမှာအမဲဆုံးမရှိရဲ့ဂေဟာစနစ်ကမင်းရောမြတ်တာမှုမရှိဘူးပေါ့နော်သူကအများကြီးတပြိုင်တည်းပေါ်လာတဲ့ဈေးကွက်မှာတက်တနာရှိရဲ့ခုဆွတ်မဲ့သမားရှားပါမှုတွေရှိရဲ့နောက်ပြီးတော့ဈေးကွက်ကမယူဘူးဆိုလို့ရှိရင်သူတို့အခက်အခဲတွေ့ရတယ်ရှိရဲ့အဲ့တမျိုးနဲ့စိုက်ထားရင်သူတို့ကအဲ့ကြိုက်တဲ့အိုးမွားကြော်မွေတယ်ပေါ့သူကအမဲဆုံးပေါ့ခုနကပါမာကာချာနီနဲ့ခွနလွားဥယျာဉ်ကြီးစိုက်တဲ့ခါကျတော့သူကအိုးမွားရဲ့အရေးအတွက်ကလည်းလျော့သွားတော့ထိမ့်ချုပ်ပြီးသားလည်းဖြစ်သွားတယ်နောက်ပြောလဲ home gardening လို့ခေါ်တဲ့ဒီအိမ်ခြံဝဲမှာလည်းဒါကိုအသေးစားပေါ့အမဲဆုံးစိုက်ပျိုးရေးကိုလုပ်မယ်ဆိုလို့ရှင်တော့ပို့ပြီးတင်လျော့ပါတယ်ရှင်
အော်လေယာဉ်ဒီမှာကျတော့ဒီဗမာပြည်
လေယာဉ
်ဒီဘယ်လိုတော့
လေယာဉ်ကျတော့ဒီဆန်ဖူလုံကြီးတွေလေယာဉ်မျိုးကျမတို့ကအချားနေတုံးဆွဲခွင့်နေရမရှိရခါကျတော့အဲ့လိုပေါမကချာနီစနစ်နဲ့တော့ရှင်အောင်ရှင်ဒါပေမဲ့လေလေယာဉ်ဆိုရဲဒီဂေဟစနစ်ထဲမှာပဲဆန်တစ်မျိုးတည်းမဟုတ်ဘဲနဲ့ကောက်ညင်းလို့တခြားမျိုးတွေနဲ့စိုက်နေဆိုလို့ရှင်တော့လေဟိုအဆင်ပြေနိုင်ပါတယ်ဒါပေမဲ့ပေါမကချာရဲ့တကယ် basic မှာပါသလိုဒီတက်တော်ပင်တို့ဘာလို့ကတော့ထည့်လို့မရတော့ပါဘူးရှင်။နေရာမှာကြောက်
။သူရဲ့အခြေခံသဘောတရားနှစ်သီးစားတော့သုံးသီးစားတော့စိုက်တဲ့ပုံစံပေါ့နော
်။နှစ်သီးစားသုံးသီးစားတော့လင်းကြီးတစ်ခုထဲမှာပဲ first crop second crop third crop ဆိုပြီးတော့ပထမသီးနှံဒုတိယသီးနှံဆိုပြီးတော့ကြတော့အဲ့ဒါသုံးသီးစားပေါ့။ဒီပါမကာချာရဲ့သဘောကကြတော့ဆီမဟိုပေါ့လူနေရင်ကိုဇုံ0လို့သတ်မှတ်ထားတယ်။အဲ့လူဟာစီမံခန့်ဝဲနိုင်တဲ့နေရာမှာတော့ခြေချဂီယူဆိုင်ပြီးဆက်ရတဲ့ပြိုးပင်ဥယျာဉ်လေးရှိနေ။နေတိုင်းရေလောင်းလာနှင်းနှင်းဟိရပင်လေးတွေဇုံနှစ်လောက်မှာဆိုလို့ရှိရင်တော့တပတ်မှမှတစ်ခါခူးရောင်းတဲ့ကင်မွန်ဂျင်တို့လိုစပလင်တို့လိုစုပုတ်တို့လိုဟာလေးတွေဂီယူဆိုင်ရမှုနဲ့အဲရေလိုအမှုတွေအဲ့လိုစီမံခန့်ဝဲမှုအောက်မှာထားပြီးတော့သူကဇုံနှစ်မှာအဲ့ဒါထားမယ်ပေါ့နော်။ဇုံ3လောက်မှာစွိတ်ဆံမွေးတာတို့ feed crop လို့ခေါ်တဲ့ဒီပဲပြောင်းနှမ်းဝါလေးပါလေးထည့်မယ်ပေါ့ဆရာမ။အခုဆိုလို့ရှိရင်ကျမတို့ကြေးလက်တွေမှာချင်းနဲ့ပတ်သက်ပြီးတော့အခက်အခဲတွေရှိရဲ့ဈေးကြီးလည်းကြီးနေတော့ချင်းဆိုင်ခင်းတွေလည်းထည့်ပါလေ။နောက်လူနဲ့အဝေးဆုံးမှာတောပင်တွေပေါ့။တစ်ခါပြင်းသွားပြီးတော့ကြည့်ကြရမလို့ကင်းတဲ့ရွက်တွေလောက် view site မှုနေတဲ့ဟာတွေကိုကြတော့ကျမတို့ဇုံငါပေါ့နော်အပြင်မှာထားလိုက်တယ်ထားလိုက်ခြင်းအပြင်ဒီလေသမားဟာသူစီမံခန့်ခွဲရတဲ့အပိုင်းကနေတယ်သူ့မှာဒေဟာစနစ်ကအနေနဲ့အရလည်းမျှတာမှုရှိသွားတာပေါ့ဆရာမပြီးတော့လေတစ်ချိန်နဲ့တစ်ပြိုင်နဲ့မှဝင်ဝင်မဝင်ပြီမဲ့တစ်ခုချင်းစီရနေပြီးတော့အလှည့်ချောင်းဝင်နေတယ်သူ့မှာလည်းအလျက်ဘူးနောက်ဘလို့သမားတွေရှားတာလည်းမဖြစ်တော့နောက်ဟိုဈေးကွက်ကလည်းတစ်ပြိုင်နဲ့တည်းမပေါ်တဲ့အတွက်သူကဒီအမုံးမြင့်ထုတ်ကုန်နေလေအိမ်မှာပေါ့နော်။ဥမာတည်းပေါ်ရဲဆိုရင်တရက်ပြင်လုံးမယ်။တရက်ဒီတက်တက်လုံးမယ်။အဲအဲ့လိုမျိုးတွေလည်းသူလုပ်ဖို့အချိန်ရသွားတဲ့အတွက်သူ့မှာဆိုရင်ဟိုတစ်နှစ်အတွင်းမှာဆိုလို့ရှိရင်သူကဒီဇိမ့်ဇိမ့်ဝင်နေတဲ့ပုံစံမျိုးဖြစ်ပါရှင
်။ဆိုတော့မြန်မာနိုင်ငံမှာဒါကိုလက်တွေ့ကျင့်သုံးတဲ့နေရာများရှိနေတယ
်။ညာတော့အဖြစ်တော့မြန်မာနိုင်ငံမှာဒီစနစ်ကိုတော့အခုလူငယ်လေးတွေကပိုစိတ်ဝင်စားတဲ့ဆရာမ။ဟိုလူကြီးတွေကကြတော့ညီဝဲတယ် ခြံရှင်းနဲ့ငုတ်တူးတယ်ခြံကားရပေါ့ဆရာမအဲ့မှာလည်းပတ်စံတော့ဟုံးပြီးလည်းပြီးတော့အဲ့တဘာဝပေါက်ပင်တွေခုတ်ပစ်တယ် line ဆွဲတယ်ပြီးတော့ပြိုးပင်တွေဝယ်ပြီးတော့တမဲတဲ့စိုက်တဲ့စိုက်ပြိုးနည်းမျိုးလူကြီးရပို့စိတ်ဝင်စားတယ်ညာတော့အဖြစ်လိမ္မော်ချိုင်းတဲလိုက်မယ်သိချံတဲလိုက်မယ်တမဲတဲ့စိုက်တဲ့ပုံစံမျိုးသူတို့စိုက်တာများတယ်အဲ့ဒီဂေဟာစနစ်ကကြတော့သူကခံနိုင်ရင်မရှိရောအဲ့ချိန်မှာသူကသူများတွေကလည်းဒီတရက်ပဲစိုက်တယ်ခုတ်ချံလည်းဒီတရက်ပဲဆိုတော့တရက်မှာကြားတဲ့ပိုးတွေကြာရင်သူတို့စိတ်ရဖြန်းမယ်အဲပြီးလို့ရှိရင်အဲ့သူများလုပ်တဲ့အတိုင်းလေးလိုက်လုပ်မယ်ပြီးရင်တရုတ်ပြည်စည်းကွက်ပို့မယ်ဆိုပုံစံမျိုးတွေပဲမြန်မာနိုင်ငံမှာတော့အတွေ့အကြုံများပါတယ်ဆရာ
ဒီလိုအလေးထားပေါ့ဒီပေါ့မပေါ့ချက်အလေးထားကိုပြိုးထောင်ပြရတာဆရာ
တကယ်ကျတော့တဘာဝတရားဆုံးမလာဘတ်တစ်ကတော့ဒီတရားကြိုက်တဲ့ပိုးမွားတွေကထန်ထဲမှာအခြေကျတဲ့အတွက်သူတို့ဆေးနဲ့နံပါတ်လာတွေရှိရပင်ချာတန်းချာမှာအင်းဆက်ကိုသူတို့တော့မနိုင်တဲ့အပင်လေးဆိုက်ရမယ်ဆိုတဲ့အတိမျိုးလေးရှိလာတာပေါ့ဆိုတော့နောက်တစ်ခါကျတော့သူလဲထွက်ကိုလဲထွက်ဆိုပြီးတော့ဈေးကွက်ကချိန်ခေါ်နေကြတော့လေသူတို့တွေဒါဆိုလို့ရှိရင်အနေဆုံးလေးဆိုင်ရင်တော့ငါတို့တွေကြောင်းနိုင်မယ်ဆိုတာမျိုးတွေလည်းဖြစ်လာတယ်ပေါ့နောက်ပြီးတော့လဲဂျာဒီဥဒုကကြောင်းလဲလာတဲ့ခါကျတော့ကျမတို့ဒီကိုယ့်ရဲ့ channel မှာ micro climate လို့ခေါ်တဲ့သူ့ငယ်စားလေးဖန်တီးနိုင်ဖို့ပဲသူစိတ်ဝင်စားလာကြတယ်ဆရာ
ဒေါက်တာတန်းတန်းရှင်ရဲ့ပြောကြားနေတယ်ဒီသတင်းပတ်သက်တိတ်ပတ်နဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပြီလေနောက်တစ်ပတ်မှာရှင်ရအောင်
တည်တတ်မဲ့စိုက်ပျိုးသဘာဝဝင်ကျင်အကြောင်းဒေါက်ခင်မျိုးသက်သိပ္ပံနဲ့နေပြကနာဆင်ကြည့်ရှုခဲ့ရတာပါအခုလိုပတ်စင်ကဏ္ဍတွေအပြီးမှာတော့ VOA American သံရဲ့တောက်ကြညာအစီအစဉ်နဲ့ဆုံးမသက်ခင်နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မုံတလှည့်ပြောပြပေးပါအောင်ခင်ဗျာ
အရှေ့လေပိုင်းနေသားမှရနေတဲ့ American နိုင်ငံသားရဲ့ဝင်ကြီး Anthony Blinken ဟာ Israel ခေါင်းဆောင်တွေနဲ့ဒီကနေ့တွေ့ဆုံခဲ့ပြီးတော့ဂါဇာဒေသတွေကအရက်သားတွေမထိခိုက်အောင်ကာကွယ်ရမယ်လို့ပြောကြားခဲ့ပါတယ်အောက်တိုဘာ9ရက်နေ့ကအဖြစ်မျိုးထပ်ဖြစ်အောင်အစ္စရေးတို့ကာကွယ်တဲ့နေမှာဘလို့ကုံဇန်နဲ့ကာကွယ်တယ်လဲဆိုတာအရေးကြီးတယ်လို့ဝန်ကြီးဘလင်ကင်ကအစ္စရေးသမ္မတနဲ့တွေ့ဆုံပြောခဲ့တာပါဟာမတ်တိုက်ခိုက်မှုမှာကြားညံ့နေတဲ့အရသားတွေကိုကာကွယ်ဖို့တိတ်အရေးကြီးတဲ့အကြောင်းတခါဒီအောက်တိုဘာ9ရက်တိုက်ခိုက်မှုနဲ့လုံးဝမဆိုင်တဲ့အရသားတွေအခုအညီအလွန်လိုအပ်တဲ့တွေကိုအတက်နိုင်ဆုံးကာကွယ်ကူညီဖို့အရေးတဲ့အကြောင်းဝန်ကြီးဘလင်ကင်ကပြောကြားခဲ့တာဖြစ်ပါတယ်ဟာမတ်စစ်သွေးကြွအဖွဲ့ကိုတက်တဲ့အစ္စရေးအတွက်ဒူညီဒေါ်လာ 14.5 ဘီလီယံထောက်ပံ့မဲ့အဆိုပြုချက်ကိုအမေရိကန်လွှတ်တော်မှကြာသာရေးတွေကအတည်ပြုပါရယ်မြေအသုံးစိတ်ထဲမှာဘိုင်ဒန်ဆိုရတောင်းပိုက်ယူကရိန်းနဲ့ထိုင်ဝမ်အတွက်စေထောက်ပံ့ကူညီစိတ်မပါတဲ့အတွက်တမရဘိုင်ဒန်ကတော့ဗီဒီယိုသုံးပယ်ချမယ်ဆိုပြီးပြောထားပါတယ်အစ္စရေးအတွက်တည်ထောင်စေကူညီပေးမဲ့မူကြမ်းကို Republican လွှတ်တော်အများစုလွှမ်းမိုးထားတဲ့အောက်လွှတ်တော်မှထောက်ခံမဲ့226မဲ့ကန့်ကွက်မဲ့196မဲ့နဲ့အတည်ပြုခဲ့တာဖြစ်ပါတယ်အမေရိကန်မှာတော့ဒီအရှိတ်ပိုင်းအရှိတ်တောင်ပိုင်းဒေသတွေမှာ26ရက်နေလာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အိုးအိမ်ဆွန့်ထွက်ပြေးနေရသူ1000ကျော်ကျော်တိုးလာတယ်လို့ကုလသမဂ္ဂကပြောကြားပါတယ်။မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပြည်သူ့ကာကွယ်ရေးတပ်တွေကြားမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်မြောက်ပိုင်းပဲခူးတိုင်းအရှိတ်ပိုင်းနဲ့ကရင်ပြည်မှာနိုဝင်ဘာ2ရက်နေ့အထိပြည်ရင်းဒုက္ခတွေတဲ့25,900လောက်တိုးလာတယ်လို့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးမှူးချုပ် UNOCHA ကထုတ်ပြန်ထားပါတယ်ရှင်။
ကျေးဇူးပါမဆူမြတ်မွန်ရေအခုလိုသတင်းအချင်းချုပ်ပြီးမှာတော့ VO ရဲ့တောက်ကြတဲ့အစီအစဉ်တွေဒီမှာပဲပြန်လာပါပြီဒီညအစီအစဉ်မှုကကိုရရန်နိုင်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Patrick Dia နဲ့ Tian Wan တို့ဖြစ်ပါတယ်ဒီညမှာတော့ကျွန်တော်ဝင်းမမ VO ကိုအခုလိုအဆင်ပြေရှိပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များလည်းကွာမြန်မာပြည်ပြည်သားအားလုံးဘေးပြာဝေးကွာလို့လူသနာပြေဝရှင်လန်းချမ်းမြေပါလိမ့်ပေါင်းကောင်းလည်းအိဆက်အနိုင်ဝင်နိုင်တဲ့ညဖြစ်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.
Welcome to the Voice of America in Burmese.